သာသနာတော်တက်ကြရ2558ခုနှစ်ကောဇာတက်ကြရ1386ခုနှစ်ကဆုံလပြည့်ကျော်10ရက်ခရစ်နှစ်2014ခုနှစ်မေလ23ရက်တောက်ကြနေအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ် LA ကောင်တီစံဂေးပရိယေစီတီဒေါက်တာဦးမောင်မောင်ဒေါ်မီယုသမီးမချုတဲ့မောင်မိသားစုများရဲ့ဓမ္မစစ်ခုဓမ္မယုံဓမ္မခမ်းမကြီးအတွင်းမှာရွှေမင်းဝန်ဆရာတော်ဤ9ရက်6ရက်အချိန်ပြည့်တရားစခန်းပွဲမှာတရားဘာဝနာပွားများအထုကြတဲ့ယောဂီသူတော်စင်များတရားနာယူကြတဲ့ယောဂီသူတော်စင်များကိုဓမ္မဒါနတရားအလှပေးလူမှာကတော့တတိပဌာနသုတ်တံတရားတော်တရားတော်လေလေဒီတတိပဌာနသုတ်တံတရားတော်ကြီးတွေကဘုန်းကြီးတို့ယောဂီများနဲ့တက်ဆိုင်နဲ့ရသင့်ရထိုက်တဲ့တိသင့်တိထိုက်တဲ့တတိပဌာန်ရဲ့အကျိုးတရားတွေကိုဘုန်းကြီးဟောကြားပြဖို့ပါပဲဒီတတိပဌာန်တရားတော်ကြီးရဲ့သုတ်တံကိုလိလံသုံးသတ်တဲ့အခါမှာအစာပိုင်းမှာတတိပဋ္ဌာန်တရားရဲ့အကျိုးတရားတွေကိုဟောကြားထားပြီးတော့အလယ်ပိုင်းမှာကျင့်စဉ်တွေဟောကြားထားတယ်။အဆုံးပိုင်းမှာတော့တရားဓုတွေရနိုင်လောက်တဲ့ရက်လနှစ်တွေကိုပိုင်းခြားပြီးတော့ဘုရားရှင်ကိုရောင်မြတ်ကြီးကဟောကြားပေးထားခဲ့တော်မူပါတယ်။ဒီတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုမြတ်စွာဘုရားလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်ကကုရုတိုင်ကမ္မသတ္တမဏီကုံရွာကြီးမှာဘုရားရှင်ကိုရောင်မြတ်ကြီးအဲ့ဒီကုရုတိုင်သူတိုင်သာဖြစ်ကြတဲ့ပုဂ္ဂိုလ်များကိုမြတ်စွာဘုရားဒီတတိပဋ္ဌာန်အကျိုးတရားတွေကိုရနိုင်တဲ့အကြောင်းကိုကြွေးကြော်ပြီးတော့ဟောကြားတော်မူခဲ့ပါတယ်အဲ့ဒီလိုမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးဟောကြားတော်မူခဲ့တဲ့လူပဲဘုန်းကြီးတို့ရဲ့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟာလေပင်မိမိရဲ့ကိုယ်တိုင်တွေ့သိအောင်အားထုတ်ထားတဲ့ကိုယ်တိုင်ပေါင်းမြောက်အောင်အားထုတ်ထားတဲ့ဒီတတိပဋ္ဌာန်တရားတွေကိုမိမိပေါ်မှာကျေစုရှိကြတဲ့မိဘဆွေမျိုးများနဲ့ရရသူရရသားများကိုကျေစုဆက်တဲ့အနေအားဖြင့်လွန်ခဲ့တဲ့နှစ်ပေါင်း1300ကတဘူရဲလာတဲ့မှာကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဟာဆေခွန်မိမိရဲ့ဇာတိရရွာမှာမြတ်စွာဘုရားဟောတော်မူခဲ့တဲ့အတိုင်းဒီတတိပဌာနသုတ်တံဒေသနာတော်ကြီးကိုပဲကျင့်စဉ်ကျင့်နည်းတွေအပြည့်စုံနေအပြင်ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဟောကြားပြီးတော့ဒီတတိပဌာန်တရားရဲ့ရနိုင်တဲ့အကျိုးတရားတွေကိုကြွေးကြော်ပြီးတော့ဟောတော်မူခဲ့ပါတယ်ဧကယနောယံဘိက္ခုမေဃောတတ္တနာဝိတုဒ္ဓိယာသောကံပရိဒေဝနာတမတိကမာယဒုက္ခဒေါမနတဏံအထင်ကမာယညာယတာဒီကမာယနိဗ္ဗာနတသစ္စေကရိယာယယရိတံသတ္တရောတတိပဌာနာဘိက္ခဝေယံတော်မြာဥจิตတာရုသတ္တရော၄ပါးကုန်သောယရိတံယေဤမိတတိပဌာနာဆွေမြေသောမှန်ရမှုတတိဆွေမြေမှုတတိပဋ္ဌာန်ဟူသောကျင့်လန်သည်တန်တိရှိကုန်၏အယံဆွေမြေသောမှန်ရမှုတတိဆွေမြေမှုတတိပဋ္ဌာန်ဟူသောကျင့်လန်သည်တတနာဘုရားပစ္စည်းကဗုဒ္ဓရိယသာဝကလောင်းလုံးစုံသောတတ္တဝအပေါင်းတို့၏ဝိသုရိယစေငြိခြင်းမှာကင်းဝေးစင်ကြဲကြစေခြင်းဟာဧကယနောမေဃောတကုရီသောလံတကြောင်းဒီသောလံဖြစ်ပါ၏သောကအပိဒေဝနာဆိုရင်ပူဆွေးခြင်းသောကငိုကြွေးခြင်းပရိဒေဝရူကိုတမန်တိတ်ကမယလွန်မြောက်စေခြင်းကဧကယနောမေဃောတကုရီသောလံတကြောင်းဒီသောလံဖြစ်ပါ၏ဒုက္ခဒေါမနတဏံကိုဆင်းရဲခြင်းဒုက္ခဆိတ်ဆင်းရဲခြင်းဒေါမနတရူကိုအထင်ကမယချုပ်ငြိမ်းကွယ်ပြောက်စေခြင်းကဧကယနောမေဃောတကုရီသောလံတကြောင်းဒီသောလံဖြစ်ပါ၏ညာယတာအဓိကမယာရိယမေကိုရခြင်းငှာ နိဗ္ဗာန်အတ္တသစ္စေကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းကဧကယနောမေကိုတခုရီတော်လံတကြောင်ဒီတော်လံဖြစ်ပါပြီတရီဘယ်လိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကိုရောတိုင်းဟောကြားတော်မူခဲ့တဲ့အတိုင်းကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးဟာလည်းပဲတတိပဌံတရားရဲ့ရန်နိုင်တဲ့အကျိုးတရားတွေကိုကြွေးကြော်ပြီးတော့လွန်ခဲ့တဲ့နှစ်ပေါင်း85နှစ်ကာလစီကမိမိရဲ့ဇာတိရရွာအားလုံးမိဘဆွေမျိုးသားချင်းများအလုံးတကာတကမာများကိုကြီးစုဆက်တဲ့အနေအားဖြင့်ဒီသတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုဟောကြားပေးတော်မူခဲ့ပါဒီတော့ဒီသတိပဋ္ဌာန်သုတ်တံရဲ့ကျင့်စဉ်တွေကိုဘုန်းကြီးကမနေ့တိုင်းနာနေ့တိုင်းနာနေ့တိုင်းနာနေ့9နာရီချိန်မှာဒီသတိပဋ္ဌာန်4ပါးရဲ့ကျင့်စဉ်တွေကိုဘုန်းကြီးဟောကြားပေးပါတယ်ကာယ ानु ပတ္တနာဝေဒနာ ानु ပတ္တနာစိတ်တ ानु ပတ္တနာဓမ္မ ानु ပတ္တနာဆိုတဲ့ရှုမှတ်ပုံရှုမှတ်နည်းကျင့်စဉ်တွေကိုအချင်းချုပ်အနေအားဖြင့်နားလေသဘောပေါက်အောင်ဘုန်းကြီးဟောကြားပေးထားပါတယ်။အဲ့ဒီကျင့်စဉ်အတိုင်းရိုးရိုးတည်တည်နဲ့ကျင့်ကြံပွားများအထုလို့ရှိရင်ဝိသုဒ္ဓိယာတဲ့နံပါတ်၁ရနိုင်တဲ့အကျိုးကစိတ်ရဲ့အညစ်အကြေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးရ။ဘာရဲ့အညစ်အကြေးတွေလဲ။ဘုန်းကြီးတို့ပုထုဇဉ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းမှာစိတ်တွေဟာအမြဲတမ်းညှဉ်းနှွမ်းနေကြတယ်။မျက်စိဘောက်ကနေပြီးတော့ကိလေသာတွေကဥဒ္ဓိုဝင်နေကြ။နားဘောက်ကနေပြီးတော့ကိလေသာတွေကဥဒ္ဓိုဝင်နေကြ။နှာခေါင်းဘောက်လျှာဘောက်ကိုယ်ဘောက်စိတ်ဘောက်ဆိုတဲ့အဲ့ဒီအပေါက်6ဘောက်ကကိလေသာတွေဟာအမြဲတမ်းဝင်နေကြတယ်။အဲ့ဒီကိလေသာတွေဝင်နေတဲ့အတွက်ကြောင့်ကိလေသာတွေရှိနေလို့လည်းပဲစိတ်တွေဟာအမြဲတမ်းညှဉ်းနွမ်းပြီးတော့အမြဲတမ်းပင်ပန်းဆင်းရဲနေကြ။အဲ့ဒီစိတ်ရဲ့အညစ်အကြေးဖြစ်တဲ့ကိလေသာတွေကင်းစင်စီလူတွေဆိုရင်တဲ့မြတ်စွာဘုရားကငါဘုရားခုဟောကြားထားတဲ့ဒီကံယဝေဒနာစိတ်တဓမ္မဆိုတဲ့ဒီတတိပဌံကျင့်စဉ်အတိုင်းရိုးရိုးတည်တည်ကျင့်ကြံပွားများအားထုတ်သွားလို့ရှိရင်အဲ့ဒီစိတ်ရဲ့အညစ်အကြေးတွေစင်ကြယ်စေနိုင်တယ်အခုအားထုတ်ရင်တန်ဋိဋ္ဌိကမျက်မှောက်ကိုယ်တိုင်တွေ့မြင်နိုင်တယ်အကာလိကအချိန်မဆိုင်ဘူးတဲ့အခုမနဲ့အားထုတ်ရင်မနဲ့ကိုပဲစိတ်ညစ်ကြေးတွေစင်ကြယ်နိုင်တယ်တဲ့နေ့အားထုတ်ရင်နေ့အချိန်မှာစိတ်ညစ်ကြေးတွေစင်ကြယ်နိုင်တယ်ညအားထုတ်ရင်ညအချိန်မှာစိတ်ညစ်ကြေးတွေစင်ကြယ်နိုင်တယ်တဲ့အဲဒီလိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကချက်ချင်းလက်တွေ့အနေအားဖြင့်အားထုတ်ပါအားထုတ်ခြင်းရင်အဲ့ဒီအားထုတ်တဲ့အချိန်မှာပဲမိမိရှုမှတ်ရအာယုံပေါ်မှာမိမိရဲ့ရှုသိစိတ်တွေဆွေးမြဲစွာကပ်တည်နေပြီဆိုရင်ကတော့ဒီစိတ်ညစ်ကြေးတွေဟာလုံးဝစင်ကြယ်နေတာကိုတွေ့ရပါလိမ့်မယ်။ဒါမိမိတို့ရှုမှတ်ပွားများအားထုတ်လို့ဒီဘဝမှာဟိုနောက်နောက်ဘဝတွေထိအောင်စောင့်နေရမှာမဟုတ်ဘူး။ဒီဘဝမှာပဲအခုအားထုတ်အခုကိုစိတ်ညစ်ကြေးတွေစင်ကြယ်တယ်။ဒုံနေချံအားထုတ်ရင်ဒုံနေချံကိုစိတ်ညစ်ကြေးကိုစင်ကြယ်တယ်။ဘာနဲ့ဥမာပေးရမလဲဆိုရင်ရေခဲတုံးကိုအခုကန်ကြည့်ရင်အခုအေးမှလားဒုံနေချံမှအေးမှလား။အခုအေးမှပါအခုဒီတတိပဌံတရားကိုအခုအားထုတ်ရင်အခုစိတ်ညစ်ကြေးကိုစင်ကြယ်စေနိုင်ပါလေလက်တွေ့ပါပဲနောက်သောကပရိဒေဝနာတမဋ္ဌိကမယဒါဘုန်းကြီးတို့စိတ်ညစ်ကြေးစင်ကြယ်ပုံတွေကိုတနေ့ကဟောကြားခဲ့ပြီသောကပရိဒေဝနာတမဋ္ဌိကမယပူဆွေးမှုဆိုတဲ့သောကငိုကြွေးမှုဆိုတဲ့ပရိဒေဝတွေလွန်မြောက်ချင်ရင်လည်းပဲဣကယနာမေကဒီတတိပဌံတလန်းမဲရှိတယ်ဒီတတိပဌံလမ်းစဉ်အတိုင်းသာရိုးရိုးတည်တည်ကျင့်ကြံပွားများအားထုတ်လို့ရှိရင်ပြဒနာတရား၅ပါးတစ်ပါးပါးကြောင့်ဖြစ်ပေါ်လာတဲ့အဲ့ဒီပူဆွေးမှုဆိုတဲ့သောကကြီးငိုကြွေးမှုဆိုတဲ့ပရိဒေဝတွေလည်းပင်လွန်မြောက်နိုင်နေအဂါလိကအချိန်မဆိုင်ဘူးတဲ့အခုအားထုတ်ရင်အခုကိုလွန်မြောက်နိုင်တယ်တဲ့နေ့အားထုတ်ရင်နေ့ညအားထုတ်ရင်ညအဲ့ဒီရှုမှတ်တဲ့အချိန်တိုင်းမှာကိုပဲဒီစိတ်အညစ်ကြေးတွေလွန်မြောက်တယ်လို့သောကပရိဒေဝတွေလည်းပဲအားလုံးလွန်မြောက်နိုင်တယ်တဲ့။နောက်နံပါတ်3နံပါတ်4ဒုက္ခဒေါမနတဏ္ဏအထင်ကမာယ။သောကပရိဒေဝလွန်မြောက်ပုံတွေကိုဘုန်းကြီးတို့မနေ့ကပြောခဲ့ပြီ။ဒါကိုထပ်ပြီးတော့ပြောနေလို့ရှိရင်ရှေ့ကိုသွားဖို့ရအတွက်အဲ့ဒီမှာကြံ့ကြံ့သွားလိမ့်မယ်။ဒ ဒါကြောင့်ဒီမှာဒုက္ခဒေါမနတဏ္ဏအထင်ကမာယကိုဆင်းရဲမှုဆိုတဲ့ဒုက္ခစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတဏ္ဏအထင်ကမာယခြုံငိမ့်ကွယ်ပြောက်စေခြင်းလို့ရှိရင်လည်းပဲဧကယနာမေကဒီတတိပဌံတလန်းမဲရှိတယ်တဲ့ဒွိရာပထောနှစ်လန်းမရှိပါဘူးတဲ့ကိုဆင်းရဲတွေလွန်မြောက်ခြင်းတဲ့ပုဂ္ဂိုလ်ခြုံငိမ့်ခြင်းတဲ့ပုဂ္ဂိုလ်စေစင်းရည်ခြုံငင်းခြင်းတဲ့ပုဂ္ဂိုလ်ဟာဒီဧကယနာမေကဆိုတဲ့ဒီတတိပဋ္ဌာန်လမ်းစဉ်အတိုင်းဆရာသမားညွှန်ပြတဲ့အတိုင်းရိုးရိုးသေးသေးကျင့်ပွားအားထုတ်လို့ရှိရင်အဲ့ဒီကိုစင်းရည်အားလုံးခြုံငင်းသွားနိုင်တယ်စိတ်စင်းရည်လည်းပဲအားလုံးခြုံငင်းသွားနိုင်တယ်သို့တော်လည်းပဲဘုရားရှင်ကိုရုဏာမြတ်ကြီးကဒီတတိပဋ္ဌာန်ဒေသနာတော်မှာအခိုင်အမာရနိုင်တဲ့အကျိုးတရားတွေကိုဟောကြားပေးပြီးမယ်လို့လည်းပဲစပြီးတော့တရားရိပ်တာဝင်ပြီးတော့တမာရီထူထောင်စားပုဂ္ဂိုလ်အနေနဲ့တော့ဒီကုဆင်းရဲကြီးမချုပ်ငိမ့်နိုင်သေးဘူး။ဘာကြောင့်မချုပ်ငိမ့်နိုင်တာလဲဆိုတော့စိတ်ကြည်ညီစိတ်တည်ငြိမ်မှုတမာရီရလို့လားမရသေးလို့လား။မရသေးဘူး။စိတ်တည်ငြိမ်မှုတမာရီလည်းမရသေးဘူး။ဖြင်းဖြင်းဖြင်းထိုက်တဲ့ယုံနာအဖြစ်ပြက်ကိုသိမြင်နိုင်လောက်တဲ့ဝိပဿနာဉာဏ်လည်းပဲမရသေးလို့။အဲဒီလိုဖြင်းဖြင်းဖြင်းထိုက်တဲ့တမာရီတရားတွေလည်းပဲဖြစ်နေပြီ။ယုံနာအဖြစ်ပြက်ကိုသိမြင်နိုင်လောက်တဲ့ဝိပဿနာဉာဏ်လေးတွေလည်းဖြစ်နေပြီဆိုရင်ကတော့အဲ့ဒီယောဂီပုဂ္ဂိုလ်ဟာမိမိရဲ့ခန္ဓာမှာဖြစ်ပေါ်လာတဲ့ကိုယ်ဆင်းရဲမှုတွေအားလုံးလွန်မြောက်သည့်အထိအောင်ခြုံငိမ့်သွားသည့်အထိအောင်ရှုမှတ်နိုင်ပါလိမ့်မယ်။အဲ့ဒီဆင်းရဲနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီမှာခုနှစ်မျိုးတောင်ကျမ်းဂန်များမှာဖွင့်ပြထားပါတယ်။ဒုက္ခဒုက္ခဝိပရိနာမဒုက္ခဆင်းရဲနဲ့ဆက်လို့သင်္ခါရဒုက္ခပဋိစ္ဆာနဒုက္ခအပဋိစ္ဆာနဒုက္ခပရိယာယဒုက္ခနိပရိယာယဒုက္ခလို့ဒုက္ခဘယ်နှမျိုးလဲဒုက္ခကိုခုနှစ်မျိုးဖွင့်ပြထားအဲ့ဒီဒုက္ခတွေမှာဘုန်းကြီးတို့ခုဒုက္ခဒုက္ခဆိုတာကကိုယ်ဆင်းရဲစိတ်ဆင်းရဲတဲ့ဒုက္ခကိုယ်လည်းဆင်းရဲတယ်စိတ်လည်းဆင်းရဲအဲ့ဒါကိုဒုက္ခဒုက္ခတရားနှစ်ဆင့်တရားနှစ်ချက်ဆင်း၍တဲ့အ내လွန်ကဲသည်ဆိုတဲ့အတိုင်းလွန်လွန်ကဲကဲကိုဆင်းရဲတယ်လို့ဆိုတယ်အခုစပြီးတော့ယောဂီပုဂ္ဂိုလ်များတရားရိပ်တာဝင်ပြီးတော့တမာရီထူထောင်စားအချိန်ခါကာလမှာမိနစ်20မိနစ်30လောက်ဆိုရင်မိမိခန္ဓာကိုယ်အောက်ပိုင်းကအလဲပိုင်းကအထက်ပိုင်းကခန္ဓာကိုယ်ကြီးဖောက်ပြန်ပြီးတော့ချမ်းသာနေမလားဆင်းရဲနေမလားဆင်းရဲပါဘူးဒါကဆင်းရဲနေပြီအဲ့လိုခန္ဓာကိုယ်ကြီးကဆင်းရဲဖောက်ပြန်နေတော့ဆင်းရဲတဲ့ဝေဒနာကိုအဲ့ဒီဒုက္ခဝေဒနာကိုကိုယ်ရှုတယ်ရှုရမယ့်အတိုင်းရှုပေမယ့်လူလည်းပဲကိုယ့်ရဲ့တမာရီအားတွေမကောင်းသေးတော့နိုင်နိုင်နေနေရှုနိုင်ပါမလားလုံးဝနိုင်နိုင်နေနေမရှုနိုင်သေးဘူးတချို့ပုဂ္ဂိုလ်တွေများဆိုရင်ယောဂီပုဂ္ဂိုလ်တွေတရားကျိတ်တာလည်းပဲအတွေ့အကြုံတရားအတွေ့အကြုံလည်းမရှိသေးတရားအတွေ့အကြုံမရှိသေးတဲ့အခါကလည်းကြတော့မိမိမှာဒီလိုဆင်းရဲတဲ့ဒုက္ခဝေဒနာတွေပေါ်နေတယ်အဲ့လိုပေါ်နေတာလေးကိုဘုန်းကြီးတို့တရားမေးတဲ့အခါမှာဝေဒနာတွေရောတရားရှုမှတ်ရတာမှာရှုမှတ်လို့ရောအာယုံမှတ်စိတ်မိပြီလားလို့မေးတယ်မိပြီသူကပြောတယ်စိတ်တွေဘာတွေရောမထွက်ဘူးလားလို့မေးလိုက်ရင်ဘယ်မှထွက်ဘူးလေစိတ်တွေဘယ်မှမထွက်ဘူးလေသူကပြောတယ်ဒါနဲ့ဘုန်းကြီးကတက္ကမကြီးမှာမီးတွေဘာတွေမရှိဘူးလားလို့ရှိပါလေတက္ကမကြီးအာယုန်ထဲမှာမီးလေးရလေလို့အဖွားဆိုပြီးတော့ပြေးလာတာလေးမျက်မမြင်ရဘူးလားဆိုဟီးဟီးတဲ့ကြီးတော့တာမီးလေးကိုသတိမရဘူးလားဆိုတော့သတိရတယ်အဲ့ဒီသတိရနေတာစိတ်ထွက်နေတာပဲလို့ပြောမှာဩအဲ့ဒါစိတ်ထွက်တာလားဆိုတော့သိတာတချို့မှာအတွေ့အကြုံမရှိသေးတဲ့ပုဂ္ဂိုလ်တွေမှာဆိုရင်စိတ်ထွက်လို့ထွက်မှန်းသိရလားမသိတော့တရားရှုမှတ်တဲ့ကံမှာစိတ်မထွက်ဘူးလို့ကြီးတယ်သူတို့ထင်နေတယ်နောက်ပြီးတော့ဘုန်းကြီးတို့ကဝေဒနာလေးတွေရောဘယ်လိုလဲလို့မှတ်နိုင်ရလားလို့ဆိုတော့အနိုင်ပါလေဝေဒနာတွေရောမပေါ်ဘူးလားမပေါ်ဘူးတဲ့သူကပြောတယ်ဝေဒနာတွေမပေါ်ဘူးတဲ့ဒါနဲ့ဘုန်းကြီးက တကယ်တော့လေကိုယ်တိုင်ကြည့်နေတာမဟုတ်ပါဘူးမကြည့်ပေမဲ့လူလည်းများသောအားဖြင့်မိနစ်20 30ဆိုပြင်တာဆိုတော့ယောဂီလေးပြင်တတ်တယ်ဆိုတော့စောစောပိုင်းကလေလို့ဒကမာကြီးခုမှခြေောက်ကိုအဝဲဒီပဲလှည့်ပြင်လိုက်တာတွေ့ပါတယ်ဆိုတော့ညောင်းလို့အဲ့ဒီညောင်းတာဝေဒနာပဲလို့ပြောပါတယ်အဲ့တော့ကိုဝေဒနာဖြစ်နေလို့ဝေဒနာဖြစ်မှန်းသိရလားမသိဘူးအဲ့လိုမသိမှဆိုရတာဝိပဿနာရှုတယ်ဆိုတာသိအောင်ရှုရဘာဖြစ်အောင်ရှုရမသိရင်ဘာမှမဖြစ်ဘူးဘာမှကိုမဟုတ်ဘူးသိနေပြီဆိုရင်ဉာဏ်ဖြစ်နေတာသိနေတယ်ဆိုတာတတိရှိလို့လားမရှိလို့လားတတိရှိနေလို့သိနေတာဘုန်းကြီးတို့တတိမရှိရင်ကိုယ့်အိမ်မှာကိုယ်အေကန်းထဲမှာထိုင်ပြီးစဖတ်နေတာဘသူဝင်နေဘသူထွက်တယ်သိရလားတတိထားလို့လားမထားလို့လားတတိမထားရင်ဘာမှမသိဘူးတတိမမှုရင်ကိုယ်တောင်မမြင်ဘူးလေတတိမူရင်မြူမုံလေးတောင်မြင်တယ်တတိမူရမှာဝိပဿနာရှုရဲဆိုတာတတိမူရမှာခန္ဓာမှာတတိလေးစိုက်ထားလို့ရှိရင်ဘာလေးဖြစ်လိုက်ဖြစ်လိုက်အကုန်လိုက်သိနေတာမြူမုံလေးတောင်မြင်တယ်လို့ဆိုတာအဲ့တော့တတိမူနေရင်မြူမုံလေးတောင်မြင်တယ်ဒါကြောင့်မို့ဝေဒနာလေးတွေခန္ဓာကဆင်းရဲတဲ့ဒုက္ခဝေဒနာလေးတွေဖောက်ပြန်မှုလေးတွေဖြစ်လာလို့ဆင်းရဲရင်အဲ့ဒီဆင်းရဲတာလေးကိုသိနေရအဲ့ဒီသိနေတဲ့အတွက်ကြောင့်မို့အဲ့ဒါလေးကိုသိရင်ကနေပြီးတော့နားတယ်သို့မဟုတ်ဆင်းရဲရင်ဆင်းရဲဆင်းရဲတယ်အခံခဲရင်အခံခက်တယ်အခံခက်တယ်ဒီပုံမှာစိတ်ကလေးနဲ့ထားပြီးရှုကြည့်နေရအဲ့ဒီမှာတိုးလာရင်တိုးလာတာလေးသိရမယ်ရော့သွားရင်ရော့သွားတာလေးသိရမယ်တနည်းအားမှတနည်းအားပြောင်းသွားရင်ပြောင်းသွားတာလေးသိရနောက်ဆုံးမရှိတော့ဘူးပျောက်သွားပြီဆိုရင်လည်းပျောက်သွားတာလေးသိရအဲ့ဒီလိုသိတာလေးကိုညံလို့ခေါ်တယ်သိတာကိုပါလဲအေးတိတာကိုညံလို့ခေါ်တယ်ဒါရောက်မှုဆင်းရဲတာဖြစ်ဖြစ်ချမ်းသာတာဖြစ်ဖြစ်တိနေရတိနေရင်ညံပေါ်နေတာပဲမတိရင်ဗာညံမှမပေါ်အဲ့တော့တိနေအောင်တတိလေးကမ်းပြီးတော့အဲ့ဒီဆင်းရဲတာလေးကိုရှုရအဲ့တော့ယောဂီပုဂ္ဂိုလ်ဟာစပ်ပြီးတော့ရှုမှတ်စပ်တရားနယ်လေးအတွေ့အကြုံမရှိသေးဘူးအခုတကယ်ချင်းအပေါင်းသင်းတွေကပြောလုံးလို့တရားရိပ်တာဝင်မယ်အေးဂျုံတော့ငါလည်းလိုက်ဝင်ဦးမယ်ဆိုဝင်တယ်ဘာမှလည်းအတွေ့အကြုံမရှိသေးဘူးအခုတရားအထုတ်တဲ့ခက္ကလကြတော့စိတ်တွေကလည်းတည်ငြိမ်မှုမရှိဘူးစိတ်ကလည်းစူးစီးလို့မရအောင်အဲ့လိုစိတ်တွေစူးစီးလို့မရတဲ့ခက္ကလကြတော့မိမိရဲ့ခန္ဓာကိုယ်အပိုင်းလေပိုင်းထပ်ပိုင်းတွေကဖောက်ပြန်ပြီးတော့ဆင်းရဲတဲ့ဒုက္ခဝေဒနာတွေမပေါ်ဘူးလားအဲ့လိုဆင်းရဲတဲ့ဒုက္ခဝေဒနာတွေပေါ်တဲ့ခက္ကလကြတော့ကိုယ်ကရှုနည်းကိုလည်းသဘောမပေါက်သေးဘူးရှုလည်းမရှုတတ်တဲ့ခက္ကလကြတော့တခါနဲ့ကြိတ်မိတ်ပြီးတော့တချို့ပုဂ္ဂိုလ်တွေဆိုရင်တဏှာကြီးမပြောင်းမဲထိုင်ရမယ်ဆိုတဲ့အနေမျိုးနဲ့ခိုင်းတဲ့အခါကလည်းကြတော့ပြောင်းလဲမပြောင်းရဘူးမပြောင်းရတဲ့အခါကလည်းကြဒီဝရဏကြီးကပြင်းထန်တဲ့အခါကြတော့ကိုရောမဆင်းရဲဘူးလားကိုဆင်းရဲတယ်ယုံတယ်လားစိတ်ရောမဆင်းရဲဘူးလားတရားထိုင်နေရတာကိုစိတ်သိဆင်းရဲတာပဲအဲ့ဒီမှာလှုပ်လဲမလှုပ်ရကိုလည်းမကုတ်ရဆိုတော့အဲ့ဒီမှာစိတ်တွေပါဆင်းရဲတာအဲ့လိုကိုလည်းဆင်းရဲစိတ်လည်းဆင်းရဲတာကိုဒုက္ခဒါဘုန်းကြီးတို့ယောဂီများတရားထုတ်တဲ့ပုဂ္ဂိုလ်တိုင်းဒါတွေကြုံတွေ့နေရ။နောက်ပြီးတော့ဝိပရိနာမဒုက္ခ။ဘာဒုက္ခတယ်လဲ။ဝိပရိနာမဒုက္ခဆိုတာဖောက်ပြန်ပြီးတော့ဆင်းရဲတဲ့ဒုက္ခကိုပြောတာ။အခုမိမိခန္ဓာကိုယ်ကြီးကအခုပဲအေးနေတယ်တွန်းနေကြပူလာပြီ။အခုပဲဒီမှာငြိမ်နေရကတွန်းနေကြကြတော့တောင့်လာ။အမျိုးစုံခန္ဓာကိုယ်ကြီးကအောက်ပိုင်းကအလဲပိုင်းကအထက်ပိုင်းကတစ်မျိုးပြီးတစ်မျိုးဖောက်ပြန်ပြီးတော့ဆင်းရဲနေတာကိုဝိပရိနာမဒုက္ခလို့ခေါ်တယ်။ဖောက်ပြန်လို့ဆင်းရဲတာကိုဘာလို့ခေါ်တယ်ဝိပရိနာမဒုက္ခ။အေးဝိပရိနာမဒုက္ခလေခန္ဓာကိုယ်ကြီးကပြောင်းလဲပြီးဖောက်ပြန်နေတာအေးရာကပူပူရာကအေးပြော့ရာကမာမာရာကပြော့ရော့ရာကတင်းတင်းရာကရော့အဲ့ဒီမှာထုံလိုက်ကျင်လိုက်နာလိုက်ပူလိုက်အေးလိုက်နဲ့အမျိုးစုံပြောင်းလဲဖောက်ပြန်ပြီးတော့ဆင်းရဲနေတာကိုဒါဝိပရိနာမဒုက္ခအခုဘုန်းကြီးတို့ယောဂီများဒီဝိပရိနာမဒုက္ခလေးလောက်ပဲသိနေကြတယ်ဒါတော့ကိုပဲဆင်းရဲတယ်ဆိုပြီးတော့ဒါလေးမရှိတော့ရင်ချမ်းသာမှာပဲဆိုပြီးတော့ဒီခါလေးပျောက်ချင်နေကြဘုန်းကြီးမနေ့ကပြောခဲ့ပြီဝေဒနာတစ်ခုကိုရှုတဲ့အခါမှာပြောင်းအောင်ရှူရမှလားသိအောင်ရှူရမှလားအဲ့ဒီခံစားနေရတဲ့ဝေဒနာရဲ့သဘောလေးကိုသိအောင်ရှူရမှပြောင်းအောင်ရှူရမှမဟုတ်ဘူးအဲ့ဒီပြောင်းအောင်ရှူတယ်ဆိုရင်ကိုပဲရှူနီးမှားနေပြီလောဘဥစည်းတဲ့စိတ်နဲ့ရှူနေတာ ဘာဥစည်းတဲ့စိတ်လဲအေးလောဘဥစည်းပြီးရှုနေတယ်ဆိုတဲ့ကူကဒီဝေဒနာဟာမလွန်မြောက်တော့ဘူးအဲ့ဒီမှာဒေါသတွေပါထပ်ထပ်ဖြစ်လာဘာတွေထပ်ဖြစ်လာလဲအေးဒေါသတွေပါထပ်ပြီးတော့ဖြစ်လာဝိပဿနာတရားရှုတယ်ဆိုတာလောဘဒေါသတွေနည်းအောင်ပန်းအောင်ကင်းအောင်ပြတ်အောင်ရှုတာအခုဝိပဿနာရှုရင်းနဲ့လောဘတွေဒေါသတွေတိုးပွားနေတယ်ဆိုရင်ကိုယ်ရှုနေမှန်လို့လားမှားလို့လားမှားနေပြီဒါကြောင့်ရှုပြီဆိုတဲ့ကူကပျောက်ချင်တဲ့လောဘစိတ်နဲ့မရှုနဲ့အဲ့ဒီဝေဒနာရဲ့သဘောလေးကိုတိအောင်တိခံပြီးတော့ရှုရတိအောင်ဘယ်လိုရှုရလဲတိခံတဲ့ခံပါလဲတိခံနိုင်သမျှတိခံပြီးရှုရလုံးဝတိမခံနိုင်တော့ဘူးဆိုရင်ပြောင်းလို့ရတယ်ရွှေ့လို့ရတယ်ပြင်လို့ရတယ်အဲ့ဒီပြောင်းလို့ရွှေ့လို့ပြင်လို့အကုသို့လည်းမဖြစ်ဘူးအပြစ်လည်းမဖြစ်ဘူးသို့တော့ခဏခဏပြောင်းနေတဲ့အတွက်ကြောင့်တမာရီတော့ဖြစ်ပါမလားမဖြစ်ပါဘူးတမာရီမဖြစ်တော့အဲ့တော့တမာရီဖြစ်ရှင်တဲ့ပုဂ္ဂိုလ်ဟာတိခံနိုင်တယ်များတိခံပြီးတော့အဲ့ဒီဝေဒနာလေးပုံမှာဆိုင်ပြီးတော့ရှုနေရတယ်ရှုနေရင်လည်းအဲ့ဒီဝေဒနာလေးရဲ့တိုးလာတဲ့သဘောရော့သွားတဲ့သဘောဒီလောက်တင်လားဆိုတော့ဒီလောက်တင်မကဘူးဝေဒနာလေးဟာအရေးပြားလေးပုံကဖြစ်နေရင်အရေးပြားပုံကဖြစ်တဲ့ဝေဒနာပဲဆိုတာသိလားအသားလေးကဖြစ်လာရင်အသားလေးကဖြစ်တဲ့ဝေဒနာပဲဆိုတာသိလားအဲ့ဒီမှာအယိုးပေါ်ကယိုးတွင်းကဖြစ်လာတယ်ဆိုရင်အယိုးပေါ်ယိုးတွင်းချင်းစီကဖြစ်တဲ့ဝေဒနာပဲဆိုတာသိလားအဲ့ဒီဝေဒနာဟာရှုလေတိုးလေရှုလေတိုးလေတိုးတာလည်းသိလားဒီမှာရှုပြန်တော့လည်းပဲတမာရီအရှင်အားကောင်းလို့ဒီဝေဒနာအရှင်ယော့သွားပြီဆိုပြန်တော့လည်းရှုလေယော့လေရှုလေယော့လေယော့ယော့ယော့ယော့သွားတဲ့သဘောလေးလည်းသိလားအဲ့ဒီကနေတဖြည်းဖြည်းဝေဒနာဟာကြီးမားတဲ့ဝေဒနာကြီးကနေတဖြည်းဖြည်းတီတီတီတီတီတီတီတီသွားတာလေးကိုလည်းသိလာနောက်ဆုံးဒီမှာလက်တန်းလေးတစ်ထောက်စာလောက်လေးပဲဝေဒနာလေးရှိနေတယ်ဒါမှမဟုတ်အတတစ်ထောက်စာလောက်လေးဝေဒနာလေးကျန်နေတာကိုဒါလေးကိုသိနေတယ်ဒါလေးကလည်းပဲမလွန်မြောက်နိုင်ဘူးဒါလေးကိုလည်းရှုနေတယ်သိလည်းသိနေတယ်မလွန်မြောက်နိုင်နာယီကလည်းပဲထိုးစေခြင်းလားနာယီကလည်းထိုးစေခြင်းလားဘီနာယီကလည်းမထိုးအဲ့ဒီနာယီမထိုးလို့ငိုပြီးနာယီနဲ့ရံဖြစ်တဲ့တကကြီးလည်းဘုန်းကြီးတွေ့ဦးတယ်သူကဝေဒနာတွေကပြင်းထန်ပြင်းထန်တော့နာယီကထိုးစီခြင်းလာပြီနာယီကလည်းမထိုးနာယီကိုတခါတဲ့စောင်းရှောက်တဲ့ပုဂ္ဂိုလ်မသိအောင်နာယီလေးကိုစောင်းပြီးတော့တခါရင်မျက်စိလေးနဲ့ဒီလိုလေရော်ရဲလေးဖွင့်မကြည့်ရဘူးအဲဒီမှာမျက်စိလေးမေးပြီးဖွင့်ကြည့်ပြန်တော့လည်းပဲတစ်ဖက်ကပွင့်တစ်ဖက်ကပိတ်မျက်စိနှစ်ဖက်စလုံးလည်းမပွင့်ဘူးတစ်ဖက်ကပိတ်ရတစ်ဖက်ကပွင့်တယ်အဲဒီပွင့်နေရင်ကြည့်ပြန်တော့နာယီကမတိုးဘူးရှေ့ကိုမတိုးဘူးသူကရှေ့ကိုပြီးတော့မယ်လို့ထင်တယ်အဲ့ဒီမှာကြတော့စိတ်ထဲမှာမခံရနိုင်တော့ပဲနဲ့တကကြီးကအီးအီးနေခါလဲကိုငိုတော့တာမယ်အဲ့တော့ငိုတဲ့ခါကြတော့ဘုန်းကြီးကဩတကကြီးဝေဒနာတွေပြင်းထန်လို့ तू မနိုင်တော့လို့ငိုတာပဲဆိုပြီးဘုန်းကြီးကသူ့ကိုအမှတ်ကလေးပြောင်းမယ်ဆိုပြီးတော့ဘုန်းကြီးက तू ပခုံးလေးကိုတင်းတင်းဘုန်းကြီးဆွဲဆုပ်ထားလိုက်အဲ့ဒီဆွဲဆုပ်ထားလိုက်တဲ့ခါကြတော့တင်းနေတဲ့ခါမှာယောဂီရဲ့စိတ်ဟာနောက်ထပ်ဖြစ်ပေါ်လာတဲ့ဇီကိုစိတ်ကမရောက်ဘူးလားအဲ့ဒီရောက်တော့ဘုန်းကြီးစိတ်ပြောင်းလိုက်တာသူအဲ့ဒီမှာစိတ်ပြောင်းပြီးပခုံးကိုတင်းတင်းဆုပ်ထားပြီးတော့အခုဘုန်းကြီးဆုပ်ထားတဲ့တင်းနေတာလေးကိုအာယုံဆိုင်တင်းနေတာလေးကိုအာယုံဆိုင်လို့ဘုန်းကြီးကပြောတာဝေဒနာလေးကိုပြောင်းရှုခံလိုက်တာအဲ့ဒီဝေဒနာလေးကိုပြောင်းရှုခံလိုက်တဲ့အခါ तू ကဘာပြောလဲဆိုတော့မင်းနီနီနာနာမဟုတ်လို့မဟုတ်ရင်မင်းကငါလက်သီးနဲ့ထိုးဝဲလိုက်မယ်ဆိုတော့အဲ့ဒီကြတော့မှဘုန်းကြီးကဩတခါကြီးနာရီနဲ့ရံဖြစ်နေတာပါလားဆိုတာသဘောပေါက်သွားတာအဲ့တော့နာရီနဲ့ရံဖြစ်နေတခါတည်းမှာကိုကရှုမှတ်လို့မကောင်းဝေဒနာတွေကပြင်းထန်စိတ်တွေကပြန့်လွင့်အဲဒီတော့နာယီအချင်းကိုမြန်မြန်ထိုးပါစီတော့ဆိုတဲ့စိတ်ကဆူတောင်းနေတာတွေရောမရှိတတ်ဘူးလားရှိပါရဲ့ရှိကြတယ်အဲလိုဆူတောင်းရင်းကနေရောင်ပြီးအောင်ပြီးအောင်ပြီးလို့ဩတဲ့ယောဂီလည်းတွေ့ဘူးတာဘာကြောင့်တွေ့ဘူးလဲဆိုတော့ဘုန်းကြီးမဟာစီသာသနာရိပ်တံမှာ7နှစ်ဘုန်းကြီးအဲ့ဒီမှာနေပြီးတော့ရှင်းနှစ်တိုင်းတိုင်းကမ္မထာနာစီရဖြစ်နေဘုန်းကြီးဆောင်ရွက်ပေးရတယ်။အဲ့တော့ရှင်းနှစ်တိုင်းတိုင်းဆိုတော့ဘုန်းကြီးတို့လွန်ခဲ့တဲ့နှစ်ပေါင်း30ခန်းလောက်က30ကျော်လောက်ကဆိုတော့အဲ့ဒီအချိန်တုန်းကဘုန်းကြီးတို့မြန်မာနိုင်ငံမှာတရားရိပ်သာတွေဆိုတာအင်မတန်နည်းတာပဲ။တရားရိပ်သာလောကမှာမဟာစီဆိုတာတခုပဲထင်ထင်ရှားရှားရှိတယ်။ဘယ်ဟာမှထင်ရှားတာမရှိဘူး။အဲ့ဒီအချိန်ကအလုံးပဲတရားရိပ်သာဝင်မယ်ဆိုရင်မဟာစီရိပ်သာပဲကွယ်။မဟာစီရိတ်တာပဲဝင်နေဆိုတော့အဲ့ဒီရိတ်တာကြီးမှာ ဘယ်ချိန်မှာပဲကြည်လိုက်ကြည်လိုက်ယောဂီဟာ900တဲ့အောင်စင်းအဲ့ဒီလောက်များတယ်ယောဂီဒီယောဂီကြည်ရာတွေရောငယ်ရာတွေရော900အောင်မစင်းဘူးအဲ့ဒီလောက်ယောဂီတွေများတော့အမျိုးသမီးယောဂီကအဲ့ဒီတည်းမှာ900လောက်ဝင်နေတာအဲ့လိုဝင်နေတာဆိုတော့ဘုန်းကြီးတို့တရားဆက်ရတဲ့အချိန်တွေဟာအများကြီးပဲအချိန်ဟာတစ်ခါမနေ့ပိုင်းရောနေ့ပိုင်းရောညနေပိုင်းရောတစ်ခါတရားမှာယောဂီတွေများလွန်အားကြီးလို့ည9နာရီတရားဖြုတ်တဲ့အချိန်ထိအောင်ဘုန်းကြီးတို့တရားဆက်ပေးရပါတယ်အဲ့ဒီလိုကိုယောဂီတွေကများတော့အဲ့လိုယောဂီအများကြီးတွေတွေ့ချုံရတော့အများကြီးတွေထဲမှာဆိုတော့အများကြီးအမျိုးမျိုးယောဂီတွေအမျိုးမျိုးကိုတွေ့ရချုံရပါတယ်အဲ့ဒီချုံရတဲ့အခါမှာယောဂီကြောင်းပိရာတိမှာဆရာမတယောက်တရားဝင်ရင်ကနေပြီတော့သူကတရားအားထုတ်ရတာတခါလဲဟိုအဲ့ဒီတုန်းကလေတင်းတင်းကြပ်ကြပ်ခြင်ထားတာဆိုတော့တဏှာကြီးကိုမထားရဘူးလို့သူတို့စိတ်ထဲမှာထင်ထားတယ်တဏှာကြီးကိုတရားမဖြုတ်ရဘူးတဏှာကြီးကိုပြောင်းတာရွှေ့တာမလုပ်ရဘူးလို့ဟိုတချို့ယောဂီဆောင်တွေကလည်းချင်းချောက်တာပါတယ်တချို့ယောဂီဆောင်တွေရဲ့ချင်းချောက်မှုကြောင့်တော့ဒုက္ခပေးတာလည်းအများကြီးပဲအဲ့ဒီမှာယောဂီပုဂ္ဂိုလ်တွေယောဂီဆောင်တွေကချင်းချောက်ပြီးတော့တဏှာကြီးမလုပ်ဖဲနဲ့နေရမယ်တဏှာကြီးမရွှေ့ရဘူးမပြောင်းရဘူးဆိုတော့သူကမရှိမပြောင်းရတဲ့အခါကျတော့ဝေဒနာကလည်းတဲ။နာယီကလည်းပဲကြားမထိုးနိုင်မထိုးနိုင်တော့ထိုးပါစီထိုးပါစီဆူတောင်းတာ။အဲ့လိုဆူတောင်းဝေဒနာလည်းပြင်းထန်ဟိုကလည်းဆူတောင်းနေရင်ကနေသူ့ဆူတောင်းကပြည့်သွားတာဒင်းဒင်းနဲ့ထိုးလိုက်ရော။ရောင်ပြီးတော့ခါတိုင်းတော့အောင်ကြီးအောင်ကြီးစိတ်ထဲကတူတူလေး။နောက်အခုကျတော့စိတ်ကဝမ်းတန်တော့အာကြီးပြီးတော့ထအော်တာအောင်ကြီးအောင်ကြီးထအော်ရော။ဟုတ်လိုက်တော့တခါလေယောဂီတွေအားလုံးကသူ့ကိုဝိုင်းကြည့်နေတော့အဲ့ဒီမှာယောဂီလည်းမနေတမ်းမထိုင်တမ်းနဲ့တခါလေကောင်းဝှက်ချပြီးတော့ခေါင်းကိုမထောင်တော့ဘူး။ဒါနဲ့ဘုန်းကြီးကအဲ့ဒီမှာမေးကြည့်တာတရားလျှောက်တဲ့အချိန်ကျဘာကိုအောင်တာလဲလို့မေးကြည့်တယ်။ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဇိတံမေအောင်မီဆိုတာဧကန္တတကပုံနာကြီးဩခဲ့တာရှိတယ်နီ။ဧကန္တတကပုံနာကြီးဟာသူ့ရဲ့ပိုင်ဆိုင်မှုဟာကိုယ်မှာခြုံထားတဲ့တပတ်တစ်ထည်ပဲရှိတယ်။ဇနီးမောင်နှံနှစ်ယောက်မှာမှဒီတပတ်တည်းတစ်ထည်ပဲရှိတယ်။သူတို့အိန္ဒိယနိုင်ငံမှာမြစ်စိမဒေသမှာကအားလုံးကအိမ်ကနေအပြင်ထွက်ရင်အဲ့ဒီခြုံတဲ့တပတ်ကိုခြုံပြီးထွက်ရ။အဲ့ဒီလိုခြုံတဲ့တပတ်ကိုခြုံပြီးထွက်ရတဲ့အခါကျတော့ဇနီးမောင်နှံနှစ်ယောက်ပေါင်းမှဒီတပတ်တစ်ထည်တည်းဆိုတော့နေ့မှဇနီးထွက်ရင်ဇနီးပြန်လာမှသူကထွက်ရ။မြတ်စွာဘုရားရဲ့တရားပွဲကြီးနဲ့ကြုံတဲ့အခါကျတော့မြတ်စွာဘုရားကလည်းညရောညရောတရားဟောပေးနေ။အဲ့ဒီအချိန်မှာနေပွဲကိုတော့ဖြစ်ဇနီးဖြစ်တဲ့ပုံလေးမကြီးသွားနာ။ညပွဲမှာပုံနာကြီးဧကန္တရကပုံနာကြီးနာ။အဲ့ဒီကံမှာနာတဲ့ကံမြတ်စွာဘုရားကဒါနကတ္တသီလကတ္တသိက္ခာကတ္တမေဃကတ္တစသည်ဖြင့်ကမ္မနာအာရိနဝကထာလေး။ဒေသနာကိုအစဉ်အတိုင်းမြတ်စွာဘုရားဟောတဲ့ကံတရားတရားကြီးဖြစ်ပြီးမြတ်စွာဘုရားရဲ့တရားတန်ကိုကြားပြီးတော့ပိဋိတွေဖြင့်ဗราတရားတွေဖြင့်လူကျင်တန်းကျင်တွေဖြင့်စိတ်တွေဖြင့်ဒါပေမဲ့လူစရာလည်းမရှိဘူးလူစရာလည်းပဲကောင်းတာဆိုလို့ပေါ်ချုံတစ်ဖက်ပဲရှိတယ်အဲ့ဒီမှာသူ့စိတ်တွေကအိုးငါတို့မရှိလို့မလူလို့မရှိတာငါဒီချုံတဲ့တစ်ဖက်ကလေးလှူလိုက်မယ်လို့တခါစိတ်ကူးလိုက်ပြန်တယ်လှူမယ်လို့စိတ်ကူးလိုက်ပြန်တယ်နောက်ကမေ့စီတာကနေမင်းပဲလူလို့ဖြစ်မလဲမင်းလှူလိုက်ရင်ငါတို့ဇနီးမောင်နှံနှစ်ယောက်စလုံးအပြင်းတောင်ထွက်စရာမရှိဘူးအဲ့ဒီမှာဟိုကလှူမယ်လို့တရားကဖြစ်လိုက်မိစေတာကတခါလဲဆွဲထားလဲလူလို့မဖြစ်ဘူးမင်းတို့ဒီမှာငါတို့နှစ်ယောက်စလုံးမှာဒါလေးပဲရှိတယ်ဘယ်မှထွက်လို့မရပဲနေလိမ့်မယ်နဲ့အဲ့ဒီလိုနဲ့ညာဥယျာဉ်ချင်းကုံသွားတယ်နောက်ညင်းလျာချင်းကုံသွားတယ်တရားနဲ့မိစေတာတိုက်ပွဲဝင်နေတာဘာနဲ့ပါတိုက်ပွဲဝင်တာလဲအေးတရားနဲ့မိစေတာတိုက်ပွဲဝင်နေတာအဲ့လိုတိုက်ပွဲဝင်ပြီးတော့နေတဲ့အချိန်မှာတခါလဲသူ့ဟာသူဟိုလူမဲလို့စိတ်ကူးလိုက်မိစေတာကဖြက်လိုက်နေဒီလိုဖြစ်နေတဲ့အချိန်မှာနောက်ဆုံးမိုးတောင်ရံအချိန်ရောက်လာအဲ့ဒီအချိန်မှာပြင်မဲမှာပတိနေဒီကောသလမင်းကြီးကလည်းပဲအစွန်ပြန်းမှာထကြွပုန်ကန်နေတဲ့သဘုံသကန်းလေးကိုနှိမ်နှင်းပြီးတော့အောင်ပွဲရလာအောင်ပွဲရလာလို့နိုင်ငံတော်ပြန်လာပြန်လာတဲ့အခါမှာပတိနေဒီကောသလမင်းကြီးရဲ့နန်းတော်နဲ့မြတ်စွာဘုရားရဲ့ကျောင်းတော်နဲ့ကမဝေးဘူးအဲ့တော့နန်းတော်ကိုမဝင်သေးဘူးမြတ်စွာဘုရားတန်ဝင်ကြတော့ပြီးမှနန်းတော်ဝင်မယ်ဆိုပြီးတော့တရားပွဲနဲ့စုံနေလို့သူအပြင်ကနေစောင့်နေတာအဲ့လိုစောင့်နေတဲ့အချိန်မှာဧကန္တရကပုံနာကြီးကလည်းလှူမယ်မလှူဘူးလှူမယ်မလှူဘူးအဲ့လိုသရဏနဲ့မစ်စေတာတိုက်ပွဲကြီးဆင်းနေတဲ့အချိန်လေးမှာနောက်ဆုံးဘာပဲဖြစ်ဖြစ်မလှူလို့မရှိမရှိလို့မလှူငါဒီအဝတ်ထည်လေးတစ်ထည်နဲ့တောင်ငါတို့မှာဒုက္ခတွေဒီလောက်ရောက်ရတယ်ဘာပဲဖြစ်ဖြစ်တကောင့်တက်တော့ညစ်နေမှာမဟုတ်တော့ဘူးငါလှူမယ်ဆိုပြီးတော့ကိုဘော်ကတခါလဲခွာတဲ့ပြီးတော့ မြတ်စွာဘုရားရဲ့ဒီမှာတရားပလင်နာတစ်ခါနဲ့ချင့်ကပ်ပြီးတော့တပည့်ကိုခောက်ပြီးလှူလိုက်တာအဲ့လိုလှူပြီးတဲ့နဲ့တပြိုင်နက်တည်းဧကတတကပုံနာဟာဇိတံမီအောင်မီအောင်မီဆိုပြီးអော်လိုက်တာအောင်မီအောင်မီဆိုអော်လိုက်တဲ့ခါကျတော့ပြင်မဲ့မှာတိုက်ပွဲကအောင်ပွဲရလာတဲ့ပတိနေရီကောသလမင်းကြီးကဒါဘသူလဲငါအပြင်ဘသူကဘာတွေအောင်တာလဲငါလည်းအခုအောင်ပွဲရလာပြီအခုဘသူကအောင်တာလဲဆိုတော့အဲ့ဒီမှာမေးတဲ့စုံစမ်းတဲ့ခါကျတော့ဧကတတကပုံနာကြီးဒီလိုဆိုရင်ခေါ်လိုက်စမ်းဆိုပြီးခေါ်တယ်ခေါ်တဲ့ကနေပါအောင်သင်ကဘာကိုအောင်တာလဲကျွန်ုပ်ကအတွင်းရန်သူကိုအောင်တာဘာကိုအောင်လိုက်တာလဲမစ်စီရာကိုကျွန်တော်အောင်ပွဲရတာတညာလုံးကျွန်တော်တိုက်ပွဲဆင်နေတာငါကလည်းပဲဒီမှာနေစုံနေပြန်းမှာထကြွပုံကန်နေတဲ့သဘုံသကန်ဒီကိုငါအောင်ပွဲရတာအဲ့တော့မင်းကလည်းအောင်ပွဲရတယ်ငါလည်းအောင်ပွဲရတယ်ဒီလိုဆိုရင်မြတ်စွာဘုရားတန်ဆုံးဖြတ်ယူမယ်ဆိုပြီးမြတ်စွာဘုရားတန်ဝင်ပြီးတော့ဒီအောင်ပွဲရသူနှစ်ဦးလျှောက်ထားတဲ့အခါကျတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကတထောင်တက်နဲ့ရံပြုတ်လာသူကိုတထောင်တက်နဲ့ပြန်တိုက်လို့အောင်မြင်ပေမဲ့အောင်ပွဲရသူလို့ငါဘုရားမဟောဘူးတဲ့မိမိစိတ်ကိုအောင်နိုင်သူကိုသာအောင်ပွဲရသူလို့ငါဘုရားဟောတယ်ဒီနေ့စိတ်ကိုဘယ်သူကအောင်သွားတာလဲပုံနာကြီးကအောင်သွားတာဒါကြောင့်မို့ဘုမာဘုန်းကြီးကတရားလျှောက်တဲ့အချိန်ကျတော့အောင်ပြီလို့អော်တဲ့ယောဂီကိုဘုန်းကြီးကဘာကိုအောင်တာလဲဘုန်းကြီးကမေးတာဘာကိုအောင်တာလဲမေးတော့ तू ဟာနာကြီးကိုအောင်သွားတာ तू တဏှာကြီးအောင်သွားတာတဏှာကြီးကိုတပြိတော့မလှုပ်ပဲမရှားပဲနဲ့မပြောင်းမရွှေ့ပဲနဲ့တပြိတော့အောင်မြင်သွားလို့တထိုင်ထိုင်ပြီးတိုင်းထိုင်ပြီးတိုင်းတဏှာကြီးလေးပြည့်သွားရင်အောင်ပြီအောင်ပြီလို့ကိုကိုကိုဒီလိုပဲစုံမိတယ်ဒီနေ့တော့ဝေဒနာတွေကလည်းပြင်းထန်ပြင်းထန်တော့နာယီလည်းထိုးစေခြင်းအဲ့ဒီထိုးစေခြင်းတဲ့အချိန်လေးဆူတောင်းနေတဲ့အချိန်မှာနာယီကထိုးပေးလိုက်တဲ့အတွက်ဝမ်းတန်တော့အာကြီးပြီးအတန်ကထွက်သွားတာတဲ့ဒါကြောင့်နာယီကိုအောင်မြင်သွားတာတဲ့ဒါကြောင့်ဝေဒနာတွေဟာဖြစ်ပေါ်လာပြီဆိုရင်ဒီမှာခန္ဓာကိုယ်ကဖောက်ပြန်ပြီးတော့ဆင်းရဲတာကိုပဲဆင်းရဲတယ်လို့ထင်နေကြတာတကယ်အစင်းရဲ့ဆုံးဆင်းရဲကဘာလဲဆိုရင်သင်္ခါရဒုက္ခဘာဒုက္ခလဲသင်္ခါရဒုက္ခဒီနေ့ဘုန်းကြီးတို့ယောဂီများအောင်မြင်ရမှာကဝိပရိနာမဒုက္ခကိုအောင်မြင်ရမှာမဟုတ်ဘူးဝိသင်္ခါရဒုက္ခကိုအောင်မြင်ရမှာသင်္ခါရဒုက္ခဆိုတာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်မပြတ်နှိမ့်ဆက်နေတဲ့ဒုက္ခဟာဘာဒုက္ခလဲဒီနေ့တရားအားထုတ်နေတဲ့ပုဂ္ဂိုလ်ဟာဝိပရိနာမဒုက္ခကိုရှုရမှာရှုရမှာတဲ့ဒီသင်္ခါရဒုက္ခကိုသိအောင်ရှုရမှာဘာဒုက္ခကိုသိအောင်ရှုရမှာလဲအေးသင်္ခါရဒုက္ခမြင်မှတန်ဝေကညံပေါ်တာဘာဒုက္ခမြင်မှတန်ဝေကညံပေါ်တာလဲဒီဝိပရိနာမဒုက္ခလေးမြင်ယုံနေတော့ခြေတော်လေးဟိုဘက်ဒီဘက်ကြောင်းလိုက်တာလည်းမရှိတော့ပြီးသွားပြီသောသောပိုင်းကတော့ဒီခန္ဓာကိုယ်ကြီးကတော်တော်ဆင်းရဲတာပဲတခါနဲ့တထိုင်နေနဲ့ငါပြက်ကိုပြက်ချင်တဲ့ဘဝမလိုချင်ဘူးတရားလဲဖြုတ်ပြီးရောဟိုနံမှန်ရှိတဲ့နေရာသွားပြီးတော့ဟိုမှာလက်ကင်ပွားရင်းနဲ့ဟိုလိုတို့လိုက်ယူလို့ဆုတ်လိုက်မိမိခန္ဓာကိုယ်တကယ်မုန်းတာလားမမုန်းတာလားတကယ်မမုန်းတာတကယ်မုန်းနေဆိုတာကဒီသင်္ခါရဒုက္ခမြင်မှမုန်းတာဒါမြင်မှမုန်းတာနဲ့အေးဖြစ်မှုပြက်မှုနဲ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့မပြတ်နှိမ့်ဆက်နေတဲ့ဒုက္ခကိုသင်္ခါရဒုက္ခဒီနေ့ယောဂီများရှုရမယ်သိရအောင်သိအောင်ရှုရမှာကဒီသင်္ခါရဒုက္ခကိုသိအောင်ရှုပါဘာဒုက္ခကိုသိအောင်ရှုရမှာလဲဒီသင်္ခါရဒုက္ခကိုသိအောင်ရှုပါဒီသင်္ခါရဒုက္ခရဲ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်အဲ့ဒီမပြတ်နှိမ့်ဆက်နေတဲ့အဲ့ဒီအဖြစ်အပျက်တွေကိုတခါတည်းမဆုံးမချင်းဘုန်းကြီးတို့ယောဂီများရှုရမှာဝေဒနာကိုအဆုံးလိုက်ဆိုတာဒီသင်္ခါရဒုက္ခကိုအဆုံးလိုက်ရမှာသင်္ခါရဒုက္ခဆိုတဲ့ဆုံးသွားပြီအဲ့ဒီဆင်းရဲဆုံးသွားပြီဆိုရင်ဖြစ်မှုပြက်မှုတွေရောရှိသေးရလားဒါကဖြစ်မှုပြက်မှုတွေနှိမ့်ဆက်လို့ဆင်းရဲတယ်ဆိုတဲ့ဒုက္ခလေဟုတ်တယ်မို့လားအဲ့ဒီဒီဒုက္ခတွေကင်းသွားပြီဆိုရင်ဖြစ်မှုပြက်မှုရောရှိသေးရလားလုံးဝဖြစ်မှုတွေပြတ်ဆဲသွားပြီဆိုရင်အငြိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်မျက်မှောက်မတွေ့ရဘူးလားဒါကြောင့်မို့အဲ့ဒီဒုက္ခအဆုံးကိုလိုက်ရမှာဘယ်ဒုက္ခအဆုံးလဲအေးသင်္ခါရဒုက္ခဆုံးတည်အောင်လိုက်ရမှာဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဒီဒုက္ခကိုဘုန်းကြီးတို့တေချာဆင်းရဲတဲ့ဝေဒနာလေးတွေဖြစ်ပေါ်လာရင်လည်းအဲ့ဒီဝေဒနာတွေကမရှုဝဲနေရမှာမဟုတ်ဘူးရှုမှတ်ရမှာပဲရှုမှတ်ရင်လည်းပဲအဲ့ဒီဝိပိနာမဒုက္ခလေးတွေကလည်းပဲပေါ်လိုက်ပြောက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့မြဲတာလားမမြဲတာလား ေးမမြဲတဲ့သဘောတွေကြီးတွေတိလာမမြဲတဲ့သဘောညံတဲ့ဝင်ပြီဆိုရင်အဲ့ဒီမှာဆင်းရဲတယ်ဆိုတာလည်းပဲမရှိတော့အားလုံးမြင်းနေတဲ့အတိထဲမှာညံထဲမှာဖြစ်ဖြစ်ကိုပဲတိနေတယ်ဘာကိုပဲတိနေတာလဲအဲ့ဒီဖြစ်ဖြစ်ကိုပဲတိနေတယ်ဖြစ်လိုက်ပြက်လိုက်ဒီဆင်းရဲလေးကပူတာလေးကလည်းဖြစ်လိုက်ပြက်လိုက်နာတာလေးကလည်းဖြစ်လိုက်ပြက်လိုက်ညောင်းတာလေးကလည်းဖြစ်လိုက်ပြက်လိုက်ဒီဖြစ်ဖြစ်ကလေးပဲမြင်းနေတော့တယ်ဆင်းရဲတယ်ဆိုတာမရှိတော့အဲ့ဒီဖြစ်ဖြစ်ကလေးကိုပဲမြင်ပြီဒီဆင်းရဲလေးရဲ့ဖြစ်ဖြစ်ကလေးကိုပဲမြင်နေပြီဆိုရင်နောက်ဆုံးဒီဖြစ်မှုပြက်မှုတွေဟာနောက်ဆုံးဒီဆင်းရဲလေးတွေဟာလည်းပဲတခါလေနှုတ်ဆုံးရက်ဆဲသွားတာပြက်ဆဲသွားတာတွေမရှိဘူးလားရှုမှတ်နေရင်းနဲ့ကိုဒီမှာဝိပဿနာဉာဏ်နဲ့အရိယာမင်းနဲ့တောင်မဟုတ်သေးပါဘူးရှုမှတ်ရင်းနဲ့ကိုပဲအဲ့ဒီမှာဆင်းရဲတွေတခါလေချုပ်သွားတာပျောက်သွားတာပြတ်သွားတာတွေမရှိဘူးလားဗျလုံးဝကုန်ဆုံးချုပ်ပျောက်သွားတာရှုကြည့်ပါလက်တွေ့အားထုတ်ကြည့်ပါဒါပေမဲ့တော့ဒါပေမဲ့လို့သိခံစိတ်တော့ရှိရပါရှိရမှာလေအေးမြန်မာစကားကသိခံရင်ပါတယ်လေအဲ့ဒီနိဗ္ဗာန်မရောက်တာအတိမခံနိုင်လို့ပဲဟုတ်တယ်မို့လားတရားလေးအထုတ်မယ်ဆိုရင်ငါမခံနိုင်ဘူးခါရီကညောင်းလို့ဒါအတိမခံနိုင်တော့နိဗ္ဗာန်ရနိုင်ပါမလားဟောတရားအထုတ်ဖို့ရဆိုရင်ဒုရီကမရဘူးဒုရီကခွေးလို့ဆန့်လို့မရဘူးအကြောင်းမေးပြအဲ့ဒီလောက်အကြောင်းမေးပြနေတာအမျိုးမျိုးပြနေမှာတော့ဒီနိဗ္ဗာန်နဲ့နေမလားဝေးမလားဝေးမှာပဲဆူတောင်းမနေနဲ့ဘယ်တော့မှမရဘူးဆူတောင်းနေလို့ရတဲ့ဟာမဟုတ်ဘူးဒီတရားကိုယ်တိုင်ရှင်းကြံပေါ်များအားထုတ်ပြီးတော့ရှုမှတ်မှရမှာဒါကြောင့်မို့ဒီဝေဒနာတွေဖြစ်ပေါ်လာရင်အဲ့ဒီဝေဒနာလေးတွေကိုဒီမှာလွန်မြောက်သည့်ထီအောင်ကြိုးစားပြီးတော့ရှုမှတ်သွားမယ်ဆိုရင်သူ့ရဲ့ဉာဏ်လေးတွေဖြစ်တင့်ဖြစ်တတ်တဲ့ဉာဏ်လေးတွေအဖြစ်ပြဉာဏ်တွေကောင်းကောင်းအားပြည့်လာပြီဆိုရင်ဝေဒနာလေးတွေကုံဆုံးချိုးပြောက်သွားတာရောမရှိပေဘူးလားရှိတယ်ဒါကြောင့်မို့ဒုက္ခဒေါမနတဏ္ဏအထင်ကမာယကိုဆင်းရဲတွေလည်းချုပ်ငြိမ်းနိုင်တယ်အဲ့တော့ဒီကိုစင်းရဲတွေခြုံငိမ့်ချောင်းနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကတိတ်တာဆိုတဲ့မဟာတိတ်တာဆိုတဲ့မထေရကြီးလူဘဝတုန်းကတော့မဟာတိတ်တာစူလတိတ်တာဆိုတဲ့ညီကိုနှစ်ယောက်တတကြွယ်တွေပါပဲချမ်းသာကြွယ်ဝတဲ့ပုဂ္ဂိုလ်တွေပါပဲညီကိုနှစ်ယောက်မိဘတွေမရှိတော့အဲ့ဒီမှာမိဘတွေမရှိတော့တဲ့အချိန်ကာလမှာဒီညီကိုနှစ်ယောက်ဟာမဟာတိတ်တဖြစ်တဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားတရားပွဲနဲ့ကြုံပြီးတော့တရားလေးနားလဲရတဲ့အခါတရားတရားကြီးဖြစ်ပြီးတော့သာသနာတော်ဝင်ရောက်ပြီးတော့တရားအထုတ်လို့တဲ့ဆန္ဒဖြစ်ပြီးတော့မြတ်စွာဘုရားတံခွင့်တောင်းတဲ့အခါယဟန်ပြုခွင့်တောင်းတဲ့အခါမြတ်စွာဘုရားကမိမိခွင့်ပြုရမယ်ခွင့်တောင်းရမယ်ပုဂ္ဂိုလ်ရှိရင်ခွင့်တောင်းဆိုတော့မှသူ့မှာညီလေးတယောက်ရှိပါသေးတယ်သူရဲ့ခင်မနဲ့ညီလေးရှိပါအဲ့လိုဆိုရင်သူတို့ကိုခွင့်တောင်းမှဆိုတော့အဲ့မှာခွင့်တောင်းတဲ့အခါညီရောခင်မရောကသူ့ကိုအားကိုးနေရတာလေအဲ့လိုအားကိုးနေရတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီမှာဒီအကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ယဟန်ပြုသွားမယ်ဆိုရင်သူတို့အားကိုးစရာမရှိတော့ဘာမှစီးပွားရေးလုပ်ငန်းတွေလည်းနားမလည်အကိုကြီးကဦးစီးပြီးလုပ်နေတာဖြစ်တဲ့အတွက်ကြောင့်တားကြဒါပေမဲ့ဟိုကလည်းပဲသာသနာတော်ကိုတကယ်ဝင်ရောက်လို့တဲ့စိတ်ဆန္ဒတွေပြင်းပြနေတဲ့အတွက်ကြောင့်မရမနေခွင့်တောင်းတော့အဲ့ဒီမှာညီကရောခင်မရောခွင့်ပြုရအဲ့ဒီခွင့်ပြုတဲ့အခါမှာတပည့်ပရိခရာကိုပဲအလှခံပြီးတော့မြတ်စွာဘုရားတန်သွားယဟန်ပြုတ်ပြီးတဲ့အခါကလည်းကြတော့မြတ်စွာဘုရားထံကနေပြီးတော့ကံကြီးကံငယ်ဆောင်ပုံဆောင်လေးတွေသင်ကြားပြီးတဲ့အခါ၅နှစ်ပြည့်တဲ့အခါကျတော့တပိတ်တလုံးသင်္ကန်း၃တဲနဲ့တိုးထွက်ပြီးတော့တရားအားထုတ်တယ်။တရားရှာတဲ့အခါမြို့ပေါ်ရှာတယ်လားတိုးမှာရှာတယ်လား။တိုးထွက်ပြီးတော့တရားရှာတယ်။အဲဒီမှာတိုးထွက်ပြီးတော့တပိတ်တလုံးသင်္ကန်း၃တဲနဲ့ဧကစာလေးဒီလိုပဲတရားရှာ။တရားအားထုတ်တဲ့အခါမှာလည်းသာသနာတော်ကိုဝင်ရောက်လာတာဟာဘယံနဲ့ဝင်ရောက်လာတာမဟုတ်ဘူး။သူကတရားနဲ့ဝင်ရောက်လာတဲ့ပုဂ္ဂိုလ်။တရားတရားနဲ့ဝင်ရောက်လာတဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီမှာဒီသန္တနာတော်ဝင်ရောက်လာတဲ့အချိန်မှာတန်တရာဝတ္တဒုက္ခတော်တန်တရာဝဆင်းရဲကလွတ်မြောက်တဲ့အကျင့်တရားတွေကိုငါကြိုးစားမယ်ဆိုပြီးတော့ပြင်းပြင်းထန်ထန်ကြိုးစားအားထုတ်တယ်။အဲ့ဒီပြင်းပြင်းထန်ထန်ကြိုးစားအားထုတ်တယ်ဆိုတော့မနာတမ်းကြိုးစားတာပေါ့ထိုင်ရင်ရရင်သွားရင်လျှောင်းရင်ဣရိယာပုမရွေးဘဲနဲ့ဘယ်ဣရိယာပုနဲ့ပြည့်ပြည့်ရှုမှတ်ပွားများအားထုတ်တယ်။အဲ့ဒီလိုရှုမှတ်ပွားများအားထုတ်ရင်းနဲ့ပဲတခါတည်းနှစ်တည်းနှစ်တည်းသူ့ပါရမီမပြည့်စုံသေးတော့ကြားလာတယ်။ဟိုအိမ်မှာကြံတဲ့ဒီညီနဲ့ခင်မဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲဒီအိမ်အောင်တစ်ခုလုံးကိုမိမိကိုယ်တိုင်ကိုယ့်လက်ကိုယ်ချေပေါ့ပစ္စည်းတွေစည်းတွေဥစ္စာတွေလည်းကိုယ့်လက်ကိုယ်ချေနေဟိုတုန်းကတော့လက်ဝိကအကိုကြီးရဲ့လက်အောက်ကနေနေရတာဆိုတော့အကိုကြီးပြောပြီးမှသုံးရတယ်အခုဆိုရင်ကိုယ်တိုင်ကိုယ်ကျောက်သူ့မှာပြောစရာမလိုတော့ဘူးအလုံးကိုယ်နဲ့ကိုယ်သုံးဆွဲနိုင်တဲ့ကစိတ်တွေပြောင်းသွားတယ်စိတ်တွေပြောင်းသွားပြီးတော့ဒီလိုအခြေအနေမျိုးကနောက်ထပ် အဲ့ဒီလိုတဆင်းကံသုံးဆွဲရမှာကိုတဆင်းကံတောင်းပြုပြီးတော့ပြောဆိုပြီးမှသုံးရမှာကိုစိုးရင်စိတ်ဒီခင်မရဲ့စိတ်ထဲမှာပေါ်လာတယ်အဲ့တော့ဒီပစ္စည်းတွေကိုပဲကိုယ်တိုင်ပဲဒီလိုပဲသုံးဆွဲနေခြင်းတကယ်လို့များခဲအိုဖြစ်တဲ့မဟာတိတ်တာအသွေးရဲ့အပြင်ကြီးသေးတာမဟုတ်သေးဘူးမကြီးသေးတဲ့အတွက်ကြောင့်မူသာသနာတော်မပြောပိုင်းလို့ပြန်ပြီးတော့လူဝလဲလာလို့ရှိရင်ငါစည်းစိမ်ဥစ္စာတွေသူ့လက်အောက်ပြန်ရောက်သွားလိမ့်မယ်ဘယ်လိုကြံရပါမလဲဆိုပြီးအမျိုးစုစိတ်ကူးရင်းကနေနောက်ဆုံးကြံပေါ်လာပြီးတော့ခိုးသားဓမြတွေနဲ့တိုင်ပင်ပြီးတော့အဲ့ဒီခိုးသားဓမြတွေကိုသွားပြီးတော့အဲ့ဒီမှာကိုသားဓမြတွေကိုတခါလေအခါချင်းငွေပေးပြီးတော့တုတ်တင်ခိုင်းတာအဲ့ဒီမှာကိုသားဓမြတွေကလည်းပဲလူရင်းလေးကိုဘုန်းကြီးပြောသွားမယ်နိအဲ့ဒီမှာကိုသားဓမြတွေကလည်းပဲဒီရှင်တိတ်တမဟာတိတ်တမထေနေတဲ့ကျောင်းသူ့ရဲ့ပုံမှန်တဏ္ဍာန်လေးပြောလိုက်တဲ့အခါကျတော့ကျောင်းလေးကဒီမှာယဟန်လေးကတောချောင်းလေးတွေနဲ့အထုံနေကြတာဆိုတော့ဘယ်ဟာမဟာတိတ်တလဲဆိုတာလက်ပတ်ပြီးစုံစမ်းရစုံစမ်းလို့ဒီမဟာတိတ်တဆိုတာတွေ့ပြီဆိုတဲ့အခါမှာသူ့ကျောင်းလေးကိုသုံးတတ်သုံးလွာကိုသားဓမြတွေမပြေးနိုင်အောင်ဝိုင်းတာသူတို့လည်းထိုက်တဲ့အခါကြီးငွေရတာလားဆိုတော့အဲ့ဒီမှာမပြင်းနေအောင်ဝိုင်းထားပြီးတော့အကြီးမှုဖြစ်တဲ့ပုံကိုကြီးကသာကျောင်းမော်တက်သွားတယ်။အဲ့ဒီမှာကျောင်းမော်တက်သွားတဲ့အခါကျတော့မှဒီမှာဒိတာကငါထံကဘာကိုလူလိုလဲဆိုတော့တင့်ရဲ့အသက်ကိုလူချင်းလို့ဆိုတော့မှသဘောပေါက်သွားတယ်။ဒီလိုဆိုရင်ငါမှမြတ်စွာဘုရားရဲ့သာသနာမှာအားကိုးနိုင်လောက်တဲ့တရားသိဉာဏ်တူငါမှမရသေးဘူး။အားကိုးလောက်တဲ့တရားတူဆိုတာအောက်ထက်သောတပတ္တိမဉ္ဇဉ်ဖွဉ္ဇဉ်ကိုဆိုလိုတာဟုတ်တဲ့သောတပန်လောက်မှမဖြစ်သေးရင်ကုဘဝမှာအာမကုလောက်သေးဘူးအပင်ငယ်ချနိုင်သေးတယ်။ဒါကြောင့်မို့အာကုလောက်တဲ့တရားသူမရသေးတဲ့အတွက်ငါ့ကိုတညတာလောက်ခွင့်ပြုပါတောင်းဆိုတယ်။တညတာလောက်ခွင့်ပြုပါဆိုတော့တကယ်လို့ဒီညထဲမှာသူထွက်သွားလို့ရှိရင်သူတို့ရတဲ့ရတဲ့တဲ့အခါကြီးငွေမရမှာဆိုတော့ရတို့ကိုတင်ပဲလို့အာမခံချက်ပေးနိုင်မလဲ။ဆိုတော့အာမခံပေးစရာအာမခံလူလည်းမရှိဘူး။အဲ့ဒါနဲ့မိမိရဲ့လေကားရင်းမှာဒီမှာကြောက်မုံကဆင်းရလေကားရင်းမှာကြောက်တုံးကြီးချတာလေဘုန်းကြီးတို့အဲ့ဒီကြောက်တုံးပေါ်နင်းပြီးလေကားတက်ရတာပေါ့အဲ့ဒီကြောက်တုံးချထားတဲ့အခါကျတော့အဲ့ဒီလေကားရင်းဆင်းပြီးတော့အဲ့ဒီမိမိခြေထောက်နှစ်ဖက်ကိုဆင်းပြီးတော့ကြောက်တုံးနဲ့မပြီးတော့အဲ့ဒီမှာဒူးကောင်းနေရဒူးစစ်နေရကိုအစ်စ်ကိုရိုက်ချိုးပြလိုက်တယ်လုံးဝကြည်သွားပြီးတော့အဲ့ဒီမှာဘယ်လို့မှလှုပ်လို့ကွေးလို့မရတော့ဘူးအဲ့လိုကွေးလို့မှဆန့်လို့မရတော့တဲ့အချိန်ကျမှဒါငါရဲ့အာမခံချက်ပါငါဘယ်မှထွက်မပြေးပါဘူး။တညတာငါ့ကိုတရားထုတ်ခွင့်ပြုပါဆိုတော့ယုံကြည်စိတ်ချတဲ့အတွက်ကြောင့်မလန်းမကန်းနေရမှာမီးဖိုးပြီးတော့မီးလုံရင်စောင့်ကြတယ်ဆိုတော့နှွေရသည်လားဆောင်းရသည်လားဆောင်းရသည်ဆိုရင်ဒီလိုအနှစိမ့်ဆာဝေဒနာတွေဟာအင်မတန်နာကျင်တာအင်မတန်ကြိတ်ခဲတာအဲ့ဒီမှာဝေဒနာတွေဒီမဟာတိတ်တာရဲ့တန်တန်မှာပြင်းထန်တဲ့ဝေဒနာတွေမခံစားရဘူးလားအလုံးကိုခံစားရမှာအဲ့လောက်ပြင်းထန်တဲ့ဝေဒနာတွေပြင်းပြင်းထန်ထန်ကြီးခံစားရတဲ့အခါကလည်းကြတော့အဲ့ဒီမှာဒီဝေဒနာကထင်ရှားနေတော့ဝေဒနာကိုလည်းရှုတယ်။ဝေဒနာကိုရှုပြန်တော့လေဝေဒနာတွေကတူတူတူတူပြီးယုံနေတယ်မရှိဘူး။အဲ့ဒီမှာတခါလေမိမိရဲ့အရှုခံကိုပြန်ရှုတယ်။အဲ့လိုဝေဒနာကိုရှုလိုက်အရှုခံကိုရှုလိုက်နေဒီလိုနဲ့ရှုနေရင်ကနေပြီးတော့တဖြည်းဖြည်းအချိန်တွေကလည်းပြင်ညင်ဥယံကနေညင်လျံစသည်ဖြင့်အချိန်တွေကုန်းကုန်လာတယ်။အဲ့လိုအချိန်တွေကုန်းကုန်လာတဲ့အခါကလည်းကြတော့အဲ့ဒီမှာမဟာတိတ်တမထေရမိမိကိုယ်ကိုမိမိသီလကိုပြန်ပြီးဆင်ခြင်တယ်ဘာကိုဆင်ခြင်တာလဲမိမိရဲ့သီလကိုပြန်ပြီးဆင်ခြင်လိုက်တယ်သီလကိုဆင်ခြင်တယ်မိမိသာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးတော့ယခုချိန်ထိအောင်ကြိုးတာပေါက်တာကြောင်းတာကြားတာစွန့်တာကွက်တာများရှိသလားလို့အဲ့ဒီလိုမိမိသီလကိုဆင်ခြင်လိုက်တဲ့အခါကျတော့သီလဆင်ခြင်နေတာကိုတွေ့ရတယ်ပါစင်ကျင်နေတာတွေ့ရတယ်အေးသီလံသီလကိုပြစ်စွက်ကတော့ဆင်ကျင်တော့တဲ့ထေရတ္တမထေအားတဲ့သီလကိုဆင်ကျင်လိုက်တဲ့အခါကလာကြတော့သီလံဆင်ကျင်နေတာပြိတုဒ္ဒံဆင်ကျဲခြင်းကိုနှိတ္တယမိပြုပြီးတော့အဲ့ဒီမှာပိဋိပါမောဇံသီလံဆင်ကျဲနေတာကိုကိုယ့်ဟာကိုတွေ့ရတဲ့အခါကျတော့ဝမ်းသာမလားဝမ်းနည်းမလားဝမ်းသာတဲ့ပိဋိပါမောဇာကြီးဖြစ်တာအဲ့လိုဝမ်းသာမှုပိဋိပါမောဇာကြီးဖြစ်နေပြီဆိုရင်ဝေဒနာတွေချင်ရှားပါဦးမလားဒီမှာသီလကိုဆင်ခြင်ပြီးတော့ပိဋိနဲ့ဝေဒနာကိုခွာယူလိုက်တာဟုတ်တယ်မလားဒါတမျိုးရှိတယ်နော်အဲ့ဒါအဲ့လိုခွာတာတမျိုးရှိတယ်ဘုန်းကြီးတို့အထက္ကတဆရာကနေပြီးတော့ဖွင့်ပြထားတဲ့ဟာလေးတွေစာလေးလေးရှိသေးတယ်အထက္ကတဆရာကဝေဒနာဝိခံပေတဝံတဲ့ဝေဒနာဝိခံပေတဝံဒီဝေဒနာကိုခွာ၍ဟူသီကံတဲ့ ဝိနာကိုခွာတယ်ဆိုတာမလာခင်နဲ့မလာခင်နဲ့လို့ခွာလို့ရပါမလားမရဘူးဘုန်းကြီးတို့ယောဂီများဒီနေရာမှာတော့အထက္ကဒါဆရာကဘယ်လိုဖွင့်ပြထားလဲဆိုတော့ယတ္ထဥပ္ပန္နီယတ္ထဥပ္ပန္နီတဲ့ပြင်းထန်စွာဖြစ်မြဲတိုင်းသောဒုက္ခဝေဒနာဒုက္ခဝေဒနာကိုတဲ့အဲ့ဒီဒုက္ခဝေဒနာကိုအနုဝတိတဝံအစင်မပြန့်လိုက်၍ဘုန်းကြီးတို့ဝေဒနာကိုတောက်လျှောက်စုရှုနေတာဘုန်းကြီးမနေ့ကပြောတဲ့အတိုင်းလေဝေဒနာကိုပဲနေငါလဲဝေဒနာပဲငါလဲယောဂီပဲဆိုပြီးတော့ဝေဒနာကိုထက်ခါထက်ခါထက်ခါထက်ခါရှုနေတာနောက်မဆုတ်ဘူးဝေဒနာဒုက္ခဝေဒနာကိုတဲ့အနုပိုတိတဝံအနုဝတိတဝံအစင်မပြန့်အစင်မပြတ်လိုက်၍ဝိပဿနာဝိပဿနာကိုအာရဘိတဝံအာထုတ်၍တဲ့ဝိထိပฏิပန္နာယတဲ့ဝိထိပฏิပန္နာယဝိပဿနာယနာမရူပပရိစေရာညာမစသောကျင့်စဉ်ဝိပဿနာဉာဏ်ဖြင့်အဲ့ဒီမှာဓက္ခဓက္ခဓက္ခဓက္ခနာကျင်တဲ့ဝေဒနာလေးကိုရှုနေတယ်အဲ့ဒီဝေဒနာလေးကိုရှုနေတဲ့အခါကျတော့အဲ့ဒီဝေဒနာပုံမှာငါဆိုတာလွန်မြောက်သွားပြီးတော့ဝေဒနာရဲ့သဘောလေးကိုသိနေတယ်ဟိုကနာလိုက်ဒီကရှုတိစီလေးကတိလိုက်ဟိုကနာမှုလေးဖြစ်ပေါ်လာလိုက်အဲ့ဒီဒီကခံစားပြီးတော့တိမှုလေးကရှုလိုက်အဲ့လိုနဲ့ဝေဒနာလေးကနာတာလေးကတတခံစားတိတာလေးကတတဘယ်နှခုတွေ့ရလဲနှစ်ခုတွေ့ရပြီဟိုနာတာလေးကယုတ်ခံစားတိနေတာလေးကဗာလဲဒီနာမရူပပရိစေရညာမစာ၍ဆိုတော့ဒီမှာရှုနေရင်လည်းနာယုတ်ကွဲနေတာဝေဒနာလေးကိုရှုရင်းနဲ့ထက်ခါထက်ခါရှုရင်းနဲ့ပဲဟိုကနာတာလေးရေဒီကခံစားသိတာလေးရေနာတာလေးရေခံစားသိတာလေးရေအဲ့ဒီနှစ်ခုဒီတိုင်းရှုနေတာရှုနေရင်းကနေပြီးတော့ဒီမှာတမာရီတရားတွေဝိပဿနာဉာဏ်အားတွေတက်လာတဲ့ခါကျတော့ဉာဏ်တွေကဆင့်ဆင့်တက်လာတယ်သူ့အကြောင်းကြောင့်သူ့အကျိုးဖြစ်တာတွေသိလာတယ်အဲ့ဒီခံစားမှုဝေဒနာလေးရေပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်အဲ့ဒီမှာဖြစ်ဖြစ်ဉာဏ်တွေမပေါ်ဘူးလားကဲဝေဒနာလေးကိုဒီမှာထက်ခါထက်ခါဒီပေါ်မှာရှုနေတဲ့ပုဂ္ဂိုလ်ဟာနာရာလေးပေါ်လာလိုက်ရှူလိုက်ရှိသေးရဲ့လားမရှိတော့ဘူးနောက်ထပ်နာမှုအသစ်ပြန်ပြီးတော့မပေါ်ဘူးလားဝေဒနာဆိုတာရေပွက်ပမာတဲ့ဘုန်းကြီးတို့ယောဂီများရေပွက်လေးနဲ့ဥမာပေးထားတယ်အဲ့ဒီရေပွက်ကဘာလဲဆိုရင်မိုးရွာတဲ့အခါမှာမိုးရေရွာတဲ့အခါမှာမိမိတို့ရဲ့ဒီမှာရှေ့မှာဒီမြေခွက်ရှေ့ကအေးရှေ့မှာမျက်နှာစာရှိတယ်အဲ့ဒီမျက်နှာစာပေါ်မှာဓမ္မမဟုတ်ရေတစက်မိတ်မှာမိုးရီရွာလို့ရေဒီယာတစက်မိတ်ကနေရေဒီစီးကြနေတယ်နိရေဒီယာစီးဆင်းနေတဲ့အခါမှာဟိုကတစက်မိတ်ကနေပြီးတော့ရေပေါ်ကလေးကျလိုက်တယ်အောက်ကစီးနေတဲ့ရေပေါ်ကိုကျလိုက်တဲ့အခါရေပွက်ကလေးမပေါ်ဘူးလားအဲ့ဒီရေပွက်ကလေးကနောက်ရေကစီးလိုက်တဲ့အတွက်ကြောင့်ချက်ချင်းပေါ်ပြီးတော့ချက်ချင်းပါဖြစ်သွားတာအဲ့ဒီရေပွက်ကလေးလိုပဲလေဝေဒနာဘုန်းကြီးယောဂီများရေပွက်ကလေးလိုပဲလေကြာရှည်စွာတီးမနေဘူးလေအခုပေါ်ပြီးအခုပြောင်းအခုပေါ်ပြီးအခုပြောင်းအဲ့ဒီလိုဝေဒနာလေးကိုစိုက်ပြီးတက္ကတက္ကတက္ကတက္ကရှုနေတဲ့ပုဂ္ဂိုလ်ကတစ်ချက်မှလိုက်ပြတ်သွားလိုက်တစ်ချက်မှလိုက်ပြတ်သွားလိုက်တစ်ချက်မှလိုက်ပြတ်သွားလိုက်နဲ့မြဲတာတွေ့သလားမမြဲတာတွေ့သလားမြဲပါတွေ့ပါဘုန်းကြီးတို့ဒီမှာလျှက်စင်မီးရဲ့အားကိုကြည့်လေဟိုကလျှက်စင်ရဲ့လက်ပတ်နှုံးတွင်တခါလေဟိုကတစ်ချက်လဲလိုက်ထုတ်ဆူလင်းလိုက်တစ်ချက်လဲလိုက်ထုတ်ဆူလင်းလိုက်တစ်ချက်လဲလိုက်ထုတ်ဆူလွန်းလိုက်အဆင့်ဆင့်ပဲလေမီးလင်းလေးဟာတဆင့်ဆင့်ပဲအခုလိုငြိမ်နေလို့ဒီကတော့မီးအားတွေကောင်းနေလို့ဒါလေးဟာဒီမီးလေးဟာဒါလေးပဲလို့ရှိတယ်ထင်တာတကယ်တမ်းကျတော့ဆက်ရဲ့လက်ပတ်နှုံးအတိုင်းပဲမိလေးဟာအဆင့်ဆင့်လင်းနေရအဲ့ဒီလိုပဲဒီဝေဒနာလေးဟာလည်းတစ်ချက်မှန်လိုက်ဝေဒနာလေးပြောက်သွားလိုက်နောက်ထပ်အသည့်ဝေဒနာလေးပေါ်လာလိုက်မှန်လိုက်ပြတ်သွားလိုက်နောက်ထပ်အသည့်ဝေဒနာလေးပေါ်လိုက်မှန်လိုက်ပြတ်လိုက်နေအဲ့ဒီမှာပေါ်လိုက်ပြောက်လိုက်ဖြစ်လိုက်ပြတ်လိုက်ဖြစ်လိုက်ပြတ်လိုက်နေဒီပုံမှာဆက်လက်ပြီးတော့ရှုရခံကြတော့ဟောဖြစ်ဖြစ်နေရနှိမ့်ဆက်လို့ဆင်းရဲတဲ့ဒုက္ခကိုယ့်လိုတိုင်းဒီဝေဒနာတွေပြောက်ပါစီလို့တန်းလို့ရရလားမရပါဘူးသူသဘောတိုင်သူဖြစ်နေတာကိုယ့်လိုတိုင်ဘာမှမဖြစ်ဘူးလေအဲ့လိုသူ့သဘောတိုင်သူဖြစ်နေလို့အဆုမရတဲ့အနတ္တအဲ့ဒီအနတ္တနုပဒနာညာအားတွေပြည့်စုံလာပြီဆိုရင်နောက်ဆုံးဖြစ်မှုပြမှုတွေပြည့်စဲသွားတယ်အငိမ့်တဲ့နိဗ္ဗာန်ကိုယ်တိုင်ဆက်ရောက်မျက်မှောက်မတွေ့နိုင်ဘူးလားအဲ့ဒီလိုပဲဒီမှာဝေဒနာကိုတက္ကတက္ကတက္ကတက္ကတက္ကတက္ကရှုရင်းနဲ့ပဲအဲ့ဒီမှာနာမရူပပရိစ္ဆေဒညာမစပြီးဝိတိပฏิပန္နတဝိပဿနာယနာမရူပပရိစ္ဆေဒညာမစသောကျင့်စဉ်ဝိပဿနာညာဖြင့်တဲ့တန်ထိုးတဲ့မိမိတို့ဖြစ်ပေါ်နေတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာကိုဝီနောရစ်တော်ပယ်ဖြောက်၍ဝါခွာ၍တဲ့အဲ့ဒီမှာရှုရင်းနဲ့ပဲခွာသွားပြီးတော့အရတ္တအရဟတဘုသူပတ်ပေါ်ပတ်တော်ရောက်ရှိသွားတယ်တဲ့ဒီနေရာကဒီအထက္ကရာဆရာဖွင့်ပြတာကတိုင်ရင်ရှုမှတ်ပြီးတော့ဝေဒနာကိုခွာသွားတယ်ခွာပြီးတော့ဆက်ပြီးရှုတဲ့အခါမှာနာမရူပပရိစ္ဆေရဉာဏ်ပြီးပြီးဉာဏ်လေးအစစ်စင်တက်ပြီးတော့ဒီဉာဏ်အားရင်းချက်ပြည့်စုံပြီးတော့ဝေဒနာခွာပြီးတော့နောက်ဆုံးအရဟတမညာပူညာဆက်ရောက်ရဟန္တာဖြစ်တယ် ဟိုနေရာမှာဖွင့်ပြထားတာကတော့သီလကိုဆင်ကျင်တယ်။ဘာကိုဆင်ကျင်လဲ?သီ
လကိုဆ
င်ကျင်။အေးသီလကိုဆင်ကျင်တဲ့အခါကျတော့ဆင်ကျင်တဲ့သီလတွေ့တဲ့အခါမှာဝမ်းသာမလားဝမ်းနေမလား?ဝမ်းမြောက်ဝမ်းသာပီတိတွေဖြစ်နေတဲ့အခါမှာအောက်ပိုင်းကဖြစ်နေတဲ့ဝေဒနာထင်ရှားသလားမထင်ရှားတော့ဘူးလား။အဲ့ဒီမှာဝေဒနာကိုခွာထားတယ်။အဲ့လိုကွာနေတဲ့အခါမှာဟောပေါ်ရအာယုန်လေးတွေကိုရှူရင်းနဲ့ပဲဝိပဿနာဉာဏ်နဲ့မဉာဏ်နဲ့ဆင်းဆင်းတက်ပြီးတော့ကိလေသာအသောကုန်ကန်ရဟနာဖြစ်သွားတယ်။ဒါကြောင့်ဆင်းရဲတဲ့ဒုက္ခဝေဒနာတွေကိုဒီလိုဘုန်းကြီးတို့ယောဂီများရှုမှတ်ရင်းနဲ့တတိအာတမာရီအဉာဏ်အားတွေထက်မြက်လာလို့ရှိရင်ဝေဒနာတွေလုံးဝချုပ်ငြိမ်းနိုင်သလားမချုပ်ငြိမ်းနိုင်ဘူးလား။ဒီတားဒုက္ခနောက်ဒေါမနတာစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတာဒုက္ခနဲ့ဒေါမနတာဟာလည်းတွဲရပါပဲအဲ့တော့ဒီစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတာတရားတွေဟာဘုန်းကြီးတို့ယောဂီများကိုယ်အလိုမကျတာတွေကြုံတိုင်းကြုံတိုင်းပေါ့ကိုယ်အလိုမရှိအပ်တဲ့အာယုံဟောင်းတွေမြင်ရတိုင်းတွေ့ရတိုင်းကြုံရတိုင်းစိတ်နှလုံးตายရသလားမตายရဘူးလားစိတ်နှလုံးမตายရဘူးစိတ်နှလုံးမตายရဆင်းရဲတယ်စိတ်ဆင်းရဲမှုတွေတွေ့ရအဲ့လိုစိတ်ဆင်းရဲမှုတွေကြုံရတယ်ဆိုတာဘုန်းကြီးတို့ပုထုဇဉ်လူသားတွေဟာအလိုနေစဉ်နေတိုင်းတစ်ခါတရံအဆင်ပြေတာရှိတယ်လို့အဆင်မပြေတာတွေမတွေ့ရဘူးလားအဲ့ဒီအဆင်မပြေတာတွေကြုံတွေ့ရတဲ့စိတ်တွေချမ်းသာသလားဆင်းရဲသလား
ဆင်းရဲပါဘ
ူးအဲ့ဒီစိတ်ဆင်းရဲတယ်ဆိုတာဒေါမနတာပဲစိတ်ဆင်းရဲတယ်ဆိုတာပါလေဒေါမန
တ
ာအဲ့ဒီဒေါမနတာတွေဖြစ်ပေါ်လာတဲ့အချိန်မှလေပဲတဲ့ဒီတတိပဋ္ဌာန်တရားအာထုတ်တယ်ဒီတတိပဋ္ဌာန်တရားလေးအာထုတ်လို့ချင်းအဲ့ဒီစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတာတွေလေပဲလွန်မြောက်နိုင်တယ်အဲ့ဒီဒေါမနတ္တလေးလွန်မြောက်နိုင်တာကိုဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကတာရကလေးကိုဘုန်းကြီးတို့မပြောတော့ဘဲနဲ့ဘုန်းကြီးတို့ဒီမှာကိုယ်တိုင်ကြုံတွေ့တာမဟုတ်ပေမဲ့သူပြောတဲ့စကားကိုကိုယ်တိုင်နားနဲ့ဆက်ဆက်ကြားရတာလေးကိုဘုန်းကြီးတို့ပြောပြပါမယ်။အဲ့ဒီဟာကကြုံတွေ့တာကဘုန်းကြီးတို့ဒီအမေရိကန်နိုင်ငံမက်ဆာချူးဆက်ပြည်နယ်ဆိုတာရှိပါတယ်။အဲ့ဒီမက်ဆာချူးဆက်ပြည်နယ်မှာဘာရီဆိုတဲ့ကမ္မဋ္ဌာန်းဌာနကြီးရှိပါတယ်။ဘုန်းကြီးလွန်ခဲ့တဲ့2009လောက်ကရောက်ခဲ့ပါတယ်။အဲ့ဒီမှာဘာရီဆိုတဲ့ကမ္မဋ္ဌာန်းဌာနကြီးကိုအုပ်ချုပ်နေတဲ့ကမ္မဋ္ဌာန်းဆရာကြီးဟာဂျိုးဆယ်ကိုစတိန်နဲ့စာရေးဆရာကြီးပါဂျူးလူမျိုးကြီးပါသူဟာတနေ့မှာဘုန်းကြီးတို့မြန်မာနိုင်ငံဘုန်းကြီးမာစီသာသနာရေးတံမှာရှိစီမှာမြန်မာနိုင်ငံကိုနောက်ပါတပည့်ယောဂီ20ကျော်နဲ့အဲ့ဒီမှာမြန်မာနိုင်ငံကိုရောက်လာပါတပည့်ယောဂီ20ကျော်နဲ့မြန်မာနိုင်ငံကိုမာစီဆရာတော်ဘုရားကြီးကိုဖူးတွေ့ဖို့အဲ့ဒီအချိန်မှာဘုန်းကြီးတို့ဟုတ်ခဲ့က9ရက်ဗီဇာပဲရှိပါတယ်9ရက်ဗီဇာပဲရှိတော့ဒီပိဋကကြီးနဲ့သူဟာဆရာတော်ဘုရားကြီးကိုဖူးတွေ့ဖို့လာခဲ့ကြတာဆိုတော့ဆရာတော်ဘုရားကြီးဟာဓမ္မဒေသစာကြီးခရီးကြွချီနေတဲ့အချိန်ဖြစ်တဲ့အတွက်ရန်ကုန်မြို့မှာမရှိဘူးအဲ့ဒါနဲ့ရန်ကုန်မြို့မှာတင်းရက်နားပြီးတဲ့အခါကျတော့နောက်ရက်အစီအစဉ်နဲ့အဲ့ဒီမှာလေရင်ခရီးစဉ်ကိုတတ်တတ်ငှားပြီးတော့အဲ့ဒီမှာမန္တလေးကိုရောက်လာကြတယ်မန္တလေးကိုရောက်လာတဲ့အခါမှာမန္တလေးကိုလိစာနဲ့မန္တလေးစိန်ပန်းရိတ်တာဆိုတဲ့မာစီရိတ်တာကိုတွားကြတဲ့အခါကျတော့အဲ့ဒီစိန်ပန်းရိတ်တာမှာလည်းမာစီဆရာတော်ဘုရားကြီးမတွေ့ရပြန်။အဲ့လိုမာစီဆရာတော်ဘုရားကြီးမတွေ့ရတဲ့အခါကလည်းကျတော့သူတို့လည်းတွေ့မှဖြစ်မှာရက်တရားလည်းတိတ်ပြီးကြားလို့မရဘူး။ရန်ကုန်ပြန်ရောက်တဲ့အခါရန်ကုန်ရွှေဘုံဘုရားကြီးတောင်းသူတို့မဖူးခဲ့ရသေးဘူး။ဆရာတော်ဘုရားကြီးကိုတွေ့လို့ဇောနဲ့အဲ့ဒါနဲ့ဒီလိုဆိုရင်ဆရာတော်ဘုရားကြီးဘယ်ကိုကြွလဲဆိုတော့စိတ်ကွန်ရှိဘုံမျိုးစိတ်ခွန်ရဇာတိရရွာကိုပြန်ကြွသွားတယ်အဲ့ဒီကိုကြွသွားတယ်ဆိုတော့အဲ့လိုဆိုရင်ဘာနဲ့သွားရမှာလဲဆိုတော့ကားနဲ့သွားရမယ်ဆိုတော့အဲ့လိုဆိုရင်ကားငှားပြီပါဆိုတော့အဲ့ဒီမှာဟီနိုကားကြီးငှားပြီတယ်အဲ့လိုကားကြီးငှားပြီတော့ကားကြီးနဲ့ဘုန်းကြီးတို့စိတ်ခွန်ကိုရောက်လာတယ်သူတို့ရောက်လာတဲ့အချိန်ကညနေ3နာရီလောက်ကိုသူတို့ရောက်လာပါတယ်အဲ့ဒီညနေ3နာရီလောက်ရောက်တဲ့အခါမှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကလည်းပဲတွန်းရွာကြီးဖြစ်တဲ့အတွက်ညမှာမီးမရှိဘာမရှိဆိုတော့တရားဓမ္မဟောတဲ့အခါမှာနေမှာဟောနေမှာဟောတဲ့အခါကျတော့အဲ့ဒီမှာနိစ္စရာဖြစ်တဲ့မြို့တွေရွာတွေကကျေးဇူးရှင်မာစီဆရာတော်ဘုရားကြီးကြွရောက်နေတယ်ဆိုတာကိုသတင်းစကားကြားရတော့ဆရာတော်ဘုရားကြီးကိုလာဖူးတဲ့ပုဂ္ဂိုလ်တွေဆရာတော်ဘုရားကြီးထံမှလာပြီးတော့တရားနာတဲ့ပုဂ္ဂိုလ်တွေအဲ့ဒီမှာအဲ့ဒီမဟာစီကျောင်းတက်ကြီးအတွင်းထဲမှာအပြည့်ပဲကျောင်းတက်ကြီးအတွင်းထဲမှာလူတွေပြည့်နေတယ်အဲ့ဒီအပြည့်မှာဆိုရင်ဘာတွေရှိမလဲဆိုရင်လဲတွေပေါင်မိုးလဲတွေဒီလိုလဲတွေအဲ့ဒီမှာလဲနေနေဆိုတော့လဲနေပြည့်ကျန်နေတဲ့အတွက်ကြောင့်မို့သူတို့ရဲ့ကာယီတောင်မှဒီကြောင်းပေါက်ထီအောင်မရောက်နိုင်ဘူးမမောင်းနိုင်ဘူးအဲ့ဒီမှာအဝေးကြီးမှာရွာပေါက်မှာပဲကာယီထားပစ်ခဲ့ထားပစ်ပြီးတော့ချီချင်းသူတို့လာခဲ့ကြအဲ့ဒီမှာဆရာတော်ဘုရားကြီးတရားဟောနေတယ်သူတို့လည်းဝင်လာကြတဲ့အခါကျတော့ကျောင်းထဲဝင်လာတော့ဒီတွန်းရွာကြီးမှာတော့ဒီတွန်းရွာကြီးမှာနေကင်းကြောင်တောင်ကြီးကျောင်းကွင်းကြီးတကွင်းလုံးကိုလူတွေနဲ့ပြည့်နေတာကိုတွေ့ရတော့ ဲ့ဒီနိုင်ငံညာသားပြည်သက်တွေကလည်းအမတန်မှအံ့ဩသွားတယ်အဲ့လိုအံ့ဩနေတယ်လို့ဒီမြန်မာပြည်သက်ကလည်းသူတို့မြင်ရတယ်ကွာဒီလိုနိုင်ငံညာသားတွေမြောက်များစွာဆိုတာမြင်မမြင်ဘူးဘူးတိုးမှနေတဲ့ပုဂ္ဂိုလ်တွေဆိုတော့ဟာဒီကပုဂ္ဂိုလ်တွေကလည်းအမတန်အံ့ဩသိပြီအံ့ဩကြတဲ့အခါကျတော့နောက်မြတ်ဆရာတော်ဘုရားကြီးတရားပွဲပြီးဆုံးတဲ့အခါဘုန်းကြီးကတော့မပြီးဆုံးခင်မှာသူတို့ကိုဒီမဟာစီရိတ်တံမှာရှိတဲ့စိတ်ကွန်ရာမှာရှိတဲ့ကောပကအဖွဲ့ကြီးအဲ့ဒီအဖွဲ့ကလူကြီးတွေခေါ်ပြီးတော့အဲ့ဒီမှာသူတို့ကိုနေရာထိုင်ခင်းပေးပြီးတော့နားနေစေပါတယ်အခန့်ထမ်းစေပါတယ်အဲ့ဒီမှာနောက်ဆရာတော်ဘုရားကြီးတရားပွဲပြီးလို့ကျောင်းတော်ဘောကိုပြန်ရောက်တဲ့အခါဆရာတော်ဘုရားကြီးအမောပန်းဖြီးအမောပြန်လေးဖြီးပြီးလို့ပြေလောက်တဲ့အချိန်ကျမှဘုန်းကြီးကပဲရှောက်တာပြပါတယ်နိုင်ငံညာကယောဂီတွေရောက်နေကြတယ်ဖေဟာဘယ်လောက်လောက်လဲဆိုတော့20ကျော်လောက်ရှိပါလေဖေဟာသူတို့ဒီမှာညအေးကြမှာလားလို့ဆရာတော်ဖေဟာကြီးကမေးပါတယ်မအေးနိုင်ဘူးလို့ဆိုပါတယ်ဖေဟာဟိုမှာလည်းပဲသူတို့တွေ့စရာလည်းရှိသေးတယ်အတွက်ကြောင့်မို့ပြန်ရမှာဖြစ်ပါလေရက်ကလည်း9ရက်အတွင်းဆိုတော့ဒီလိုဆိုရင်တဲ့ခေါ်လိုက်ဆိုပြီးတော့အဲ့ဒီမှာခေါ်ခိုင်းတဲ့ခါကျတော့မဘုန်းကြီးကနိုင်ငံသားကြီးခေါ်ပြီးကြောင်းမော်တက်လာဟိုဘုန်းကြီးတို့အဲ့ဒီစိတ်ခွန်ရွာမှာရှိတဲ့အခုတရားနဲ့ပရိသတ်တွေအများကြီးကလည်းပဲတရားပွဲပြီးပြန်ရမှာမပြန်နိုင်ဘူးအဲ့ဒီမှာဒီလူတွေကိုပဲလိုက်ကြည့်နေတာပဲလူတွေသွားဆရာတော်ဘုရားကြီးကြောင်းမရောက်ပြန်တော့လဲအဲ့ဒါဘေးရနေပြီးတော့တခါလဲဘေးရနေပြီးတက်တက်ပြီးတော့ဟိုတကားပေါက်တရားနေကြည့်ဟိုဘေးရကြောင်းမေးနှမ်းမှာရှိတဲ့သစ်ပင်နေဘဝနေတက်ကြည့်အဲ့တော့သူတို့ကသိကျင်တာဆရာတော်ဘုရားကြီးနဲ့ဒီလူတွေနဲ့ဘာတွေပြောကြမလဲဘာတွေလုပ်ကြမလဲသူတို့သိကျင်ရှာတယ်အဲ့လိုသိကျင်ရှာတဲ့အခါတကားပေါက်တရားနေကြည့်ဆရာတော်ဘုရားကြီးကเออဒီရောက်တဲ့နဲ့ရောက်တန်နဲ့ပဲသူကရေကိုဥချပြီးတဲ့အခါတပီတော့ယောဇေကုစတိတ်မှာဗျာမိတ်ဆက်ပါတယ်တပီတော့ဆရာတော်ဗျာကြီးရဲ့မဟာစီတန္တနာရိတ်တာကြီးမှာနှစ်ကြိမ်ရက်ရှည်တရားဝင်ပူပါလေတစ်ကြိမ်ကလူဘဝနဲ့တစ်ကြိမ်ကယဟန်ဘဝနဲ့အိန္ဒိယမှာရှိတဲ့သူ့ရဲ့ကမ္မဋ္ဌာန်းဆရာဖြစ်တဲ့ဆရာမကြီးကမင်းဟာကမ္မဋ္ဌာန်းဆရာလုံးမဲ့ပုဂ္ဂိုလ်ဆိုရင်ငါတို့ဂုရုကြီးရှိတယ်အဲ့ဒီဂုရုကြီးထံကိုမင်းသွားမှဖြစ်မယ်ဆိုပြီးတော့အဲ့ဒီမြန်မာနိုင်ငံမဟာစီသာသနာရိတ်တာကြီးလွတ်လိုက်လို့သူဟာနှစ်ကြိမ်တိုင်နဲ့ရောက်ခဲ့ပါလေရန်ဘွားနဲ့ရရှိအားထုတ်ပါလေဗျာအခုတပည့်တော်အမေရိကန်နိုင်ငံမှာတပည့်တော်တရားစခန်းမက်ဆာချူးဆက်ပြည်နယ်မှာဘာလီဆိုတဲ့တရားရိတ်တာလေးဖွင့်ပြီးတော့တရားစခန်းကြီးပြပါလေအဲ့တရားစခန်းပြတဲ့အထဲမှာဒီယောဂီတွေဟာအမေရိကန်နိုင်ငံကကြီးတယ်မဟုတ်ပါဘူးနိုင်ငံစုံကတပည့်တော်တရားဌာနကိုလာပြီးတရားထူကြတဲ့ပုဂ္ဂိုလ်တွေဖြစ်ပါလေအဲ့ဒါကြောင့်မို့အဲ့ဒီပုဂ္ဂိုလ်တွေကနေပြီးတော့ဒီဆရာတော်ဘုရားကြီးကိုဂုရုကြီးကိုဖူးကျင်ပါလေတက်ရှိတင်ရှာရှိရင်ပို့ပေးပါဆိုလို့သူတို့ဆန္ဒအရာလိုက်ပို့ရပါတယ်ဗျာဆိုပြီးတော့အဲ့ဒီမှာသူကလျှောက်ထားပြတယ်သူကလည်းတရားစခန်းနေဖွင့်တာအခုဆိုရင်၃နှစ်ရှိပြီဖြစ်တဲ့အတွက်တပည့်တော်ကိုလည်းပဲဆရာတော်ဘုရားကြီးကိုယ်တိုင်ကမ္မဋ္ဌာန်းနာစရိယာအဖြစ်အသိအမှတ်ပြုပေးတော်မူပါဗျာဆိုပြီးတော့သူနဲ့သူ့လက်ထောက်နှစ်ယောက်ကိုအဲ့ဒီမှာဆရာတော်ဘုရားကြီးဆံကတောင်းဆိုတာကိုတွေ့ပါတယ်အဲ့ဒီမှာ ਨੇ ဆရာတော်ဘုရားကြီးတန်ကတောင်းဆိုတဲ့အတွက်ဘုန်းကြီးကဆရာတော်ဘုရားကြီးရဲ့လက်တဟန်လေးယူပေးရပါတယ်ယူပေးပြီးတော့ဆရာတော်ဘုရားကြီးကိုယ်တိုင်လက်ရင်းနဲ့ရေးပြီးတော့အဲ့ဒီမှာတော့ဆရာတော်ဘုရားကြီးတစိတုံးမပါပါဘူးအဲ့ဒီမှာဆရာတော်ဘုရားကြီးလက်မှတ်ကြီးထိုးပေးပြီးသူ့ကိုကမ္မဋ္ဌာန်းစရိယာအဖြစ်နဲ့ခန့်သည်ဆိုပြီးတော့နေဆွဲဆရာတော်ဘုရားကြီးရဲ့လက်မှတ်နဲ့အဲ့ဒီမှာကမ္မဋ္ဌာန်းစရိယာအဖြစ်နဲ့ခန့်ပေးပါသူနဲ့သူ့လက်ထောက်အဲ့လိုခန့်ပေးပြီးတော့အဲ့ဒီမှာဒီပုဂ္ဂိုလ်တွေကိုသူကမိတ်ဆက်ပေးပါတယ်မိတ်ဆက်ပေးတဲ့အထဲမှာဒီပုဂ္ဂိုလ်ဟာတကယ်ကိုတန်းကြွယ်တထည်ကြီးပါဗျာတချိန်ကဒါပေမဲ့စီးပွားရေးလုပ်ငန်းတွေပျက်စီးသွားတဲ့အတွက်တဲ့သူ့ရဲ့စိတ်တွေကိုဘယ်လိုမှမဆောက်တည်နိုင်ဘဲနဲ့စိတ်ဆင်းရဲကိုဆင်းရဲတွေဖြစ်ခဲ့ရပါတယ်အဲ့လိုစိတ်ဆင်းရဲကိုဆင်းရဲဖြစ်ပြီးတော့ကုကုကိုတည်ပဲတည်ခြင်းနဲ့စိတ်တွေကြီးတွေဖြစ်နေပါလေတည်ခြင်းတော့တယ်ဆိုတော့ဘုန်းကြီးတို့ယောဂီများစဉ်းစားကြည့်နော်သူ့ရဲ့စိတ်ဆင်းရဲတာနည်းနည်းလေးဆင်းရဲတာလားအများကြီးဆင်းရဲတာလားတည်ခြင်းတော့ဆင်းရဲတယ်ဆိုတာအများကြီးဆင်းရဲတာစာလုံးမရအဲ့လိုမပြောအဲ့ဒီလိုကိုတခါတည်းပြန်ပြီးတော့တွေးလိုက်တိုင်းတွေးလိုက်တိုင်းလူဘဝကြီးနေခြင်းစိတ်ကမရှိတော့အဲ့ဒီလောက်ကိုဆင်းရဲပြီးတော့နေတာအဲ့လိုဆင်းရဲနေတဲ့အခါမှာမိတ်ဆွေတငယ်ချင်းတယောက်ကနေပြီးတော့ဒီဆရာကြီးရဲ့ကမ္မဋ္ဌာန်းဌာနကိုပို့ပေးတဲ့အတွက်တဲ့သူဟာဒီတရားတွေကိုဆရာတော်ဆရာကြီးညွှန်ပြတဲ့အတိုင်းလိုက်နာပြီးတော့ရိုးရိုးသေးသေးကျင့်သုံးအထုတ်တဲ့အတွက်အခုတော့စိတ်ရဲ့ငြိမ်အေးမှုကိုကျွန်ုပ်ခံစားရပါပြီတဲ့အခုတွေ့ရပါပြီအဲဒီတော့စိတ်ဆင်းရဲမှုတွေလည်းလုံးဝလွန်မြောက်ပြီးချုပ်ငြိမ်းပြီးဖြစ်တဲ့အတွက်ကျွန်ုပ်သေခြင်းနဲ့စိတ်တွေလည်းမရှိတော့ပါဘူးလို့သူကဒီတတိပဋ္ဌာန်တရားကတကယ်ကိုစိတ်ရဲ့ငြိမ်ချမ်းမှုကိုပြေးနိုင်တယ်ဆိုတာ ကျွန်တော်လက်တွေ့ပါဆိုတာကို तू ကတင်ပြလျှောက်ထားတယ်။နောက်တယောက်ကိုမိတ်ဆက်ပြီးတဲ့ကနောက်တယောက်ကအိမ်အောင်ကြီးအဆင်မပြေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အဲ့ဒီပုဂ္ဂိုလ်ကလည်းအိမ်အောင်ကြီးအဆင်မပြေတဲ့အတွက်ကြောင့်ကိုကိုကိုတောင်တေချောင်းချန်ခဲ့မိတယ်။ဒါပေမဲ့ဥသွားတဲ့အတွက်ကြောင့်မို့ तू မသေးခဲ့ဘူး။ဒါနဲ့ပဲမိတ်ဆွေတယောက်ကပို့ပြီးလို့ तू လည်းပဲအခုတော့ဖြင့်ဒီတရားတွေကိုတတိပ္ပံတရားတွေအားထုတ်ရင်းနဲ့ပဲတကယ်စိတ်ဆင်းရဲမှုတွေဆိုတာကိုလုံးဝသူစီမှာမရှိတော့ဘူးလေ။လူဘဝကိုအခုအကြာကြီးနေကျင်နေတယ်။ဘာကြောင့်နေကျင်တာလဲဆိုရင်ဒီတတိပဋ္ဌာန်တရားတွေကိုပဲဆက်ပြီးတော့ဒီလိုပဲအထုတ်နေကျင်တော့တယ်အဲ့ဒါတွေကိုရှောင်ပြတင်ပြကြတဲ့အခါကျတော့မှဆရာတော်ဘုရားကြီးကအေးမင်းတို့ရဲ့ကိုယ်တိုင်အထုတ်လို့ကိုယ်တိုင်တွေ့တဲ့တရားတွေကိုဘုန်းကြီးကိုယ်တိုင်တင်ပြလျှောက်ထားတာမဟုတ်ဘဲနဲ့အခုမြန်မာနိုင်ငံမှာရှိတဲ့အခုငါးစီမှာရောက်နေတဲ့ပြိတ္တကိုလည်းမင်းတို့တွေ့ရဲ့တရားတွေ့တဲ့တရားလေးကိုဖြန့်ဝေလိုက်ပါဆိုပြီးတော့ပြောပြီးတော့ဘုန်းကြီးကိုလည်းပဲဓမ္မယုံပေါ်မှာစိုးစောကဓမ္မယုံပုံမှာအားလုံးဒီသူတို့ကိုပြောဖို့စီစဉ်ပေးလိုက်ပါဆိုတော့ဘုန်းကြီးကအဲ့ဒီပိဋကခေါ်သွားပြီအဲ့ဒီမှာအားလုံးတခါလဲဗမာပိဋကတည်းဆိုတော့လဲအိုးအိုးနဲ့တခါလဲရောက်လာအောင်အားလုံးထိုင်ကြပေါ့ဘုန်းကြီးကထိုင်ခဲ့ပြီးတော့အခုရောက်လာတဲ့နိုင်ငံသားမှာရှိတဲ့ဟောရီယာကမ္မထန်ဆရာကြီးဘုန်းကြီးကပြန်ပြီးမိတ်ဆက်ပေးရဟောရီယာတွေကတရားအထုတ်လာခဲ့တဲ့ယောဂီတွေသူတို့တရားအထုတ်လို့သူတို့ရဲ့အတွေ့အကြုံကိုပြန်ပြီးတော့ပြောပြလိုက်မယ်အားလုံးနားထောင်ကြဆိုတော့မှအဲ့ဒီမှာတခါလဲမင်းနဲ့ဆင်ပြေးပြီးတော့အားလုံးပြောပြီးတော့အားလုံးနားထောင်ကြ။နားထောင်ပြီးတဲ့အခါကျတော့သူပြောပြီးတဲ့အခါကျတော့အဲ့ဒီပုဂ္ဂိုလ်ကြီးကဘာပြောလဲဆိုတော့ခမည်းတော်ဟာသိက္ကံကောင်းကြတဲ့ပုဂ္ဂိုလ်ကြီးပါ။ခမည်းတော်အနီးနားမှာဒီဂုရုကြီးရှိနေတယ်တဲ့။ကျွန်တော်တို့မှာဒီဂုရုကြီးမရှိဘူး။ဝေးကြီးကလား။ဒီဂုရုကြီးစီကတရားတွေကျွန်တော်တို့အားထုတ်လို့အခုစိတ်ရဲ့ငြင်းချမ်းမှုကိုစိတ်ရဲ့ငြင်းအင်းမှုကိုကျွန်တော်တို့ခံစားရပြီ။ကျွန်တော်တို့ကိုယ်တိုင်တွေ့ရပြီ။ခင်ဗျားတို့ကတော့ဒီဂုရုကြီးရဲ့အနည်းနားမှနေရတဲ့အတွက်ကြောင့်ပိတ်ကိုကံကောင်းတဲ့ပုံကိုယ်တွေပါလေကျွန်တော်တို့ကကံကောင်းတယ်မထင်ပါနဲ့ကျွန်တော်တို့ကကံဆိုးတဲ့ပုံကိုယ်တွေပါဒီတတိပဌံဝိပဿနာတရားဟာမြန်မာနိုင်ငံရဲ့ထွက်ကုန်ပစ္စည်းပါကဘာမှမရှိပါဘူးဒီတတိပဌံတရားဟာမြန်မာနိုင်ငံမှထွက်ပေါ်လာတာဖြစ်ပါလေဒါကြောင့်မို့မြန်မာနိုင်ငံရဲ့ထွက်ကုန်ဟာဒီတတိပဌံတရားပါပဲအကောင်းဆုံးကုန်ပါပဲဒီတတိပဌံတရားတိုင်းသာလိုက်နာမည်ဆိုရင်တဲ့ကျွန်တော်တို့ကမ္ဘာလောကကြီးဟာစစ်ဖေးစစ်တန်နေဆိုတာလုံးဝမရှိတော့ဘူးအားလုံးငြိမ်းချမ်းတဲ့ကမ္ဘာကြီးဖြစ်နိုင်ပါလေဆိုတာကိုသူတို့ကတင်ပြသွားတယ်။အဲဒီလိုပြောတာတွေကိုအားလုံးမြန်မာပြည်သက်တွေနားထောင်ပြီးတော့စိတ်အားတွေတက်ကြွပြီးတော့အဲ့ဒီစိတ်ခွန်ရိပ်တံမှာတရားတွေဝင်လိုက်ကြတာလေတခါလဲနေစရာထိုင်စရာမရှိအောင်ကိုမြန်မာလူတရားဝင်ကြတယ်။အဲဒီမှာစိတ်ဝင်စားပြီးတော့ဆိုလိုရင်းကတော့စိတ်မှာဆင်းရဲတယ်စိတ်ဆင်းရဲမှုသားကြောင့်ဖြစ်စီ၊သမီးကြောင့်ဖြစ်စီ၊ပြည်စည်းကြောင့်ဖြစ်စီ၊မိမိရဲ့စီးပွားရေးလုပ်ငန်းကြောင့်ပဲဖြစ်စီ၊အိမ်တော်ရေးကြောင့်ပဲဖြစ်စီစိတ်ထဲမှာမချမ်းသာမှုတွေဖြစ်လာရင်အဲ့ဒီစိတ်ဆင်းရဲမှုစိတ်မချမ်းသာမှုတွေလွန်မြောက်ခြင်းလို့ချုပ်ငြိမ်းခြင်းလို့ရှိရင်ဘယ်တရားအထုပါမလဲ။ဒါဘုန်းကြီးတို့လက်တွေ့နော်အခုဘာဒီကမ္မဋ္ဌာန်းဌာနဆိုတာခင်ဗျားတို့အခုသွားရင်အခုရောက်တယ်။အဲ့ဒီဘာဒီကမ္မဋ္ဌာန်းဌာနဆိုတာမက်ဆာချူးဆက်ပြည်နယ်ဘာပြည်နယ်လဲလဲအဲ့ဒီပြည်နယ်မှာအခုဂျိုးဆက်ဂုစတိန်ဆိုတဲ့ဆရာကြီးဟာဧက300ကျော်ရှိတဲ့မြေပေါ်မှာကမ္မဋ္ဌာန်းဌာနကြီး3ခုဖွင့်ပြီးတော့တရားပြနေတယ်။အခုသွားရင်အခုရောက်တယ်။ဒါပေမဲ့လို့အဲ့ဒီမှာတရားအားထုတ်တဲ့အခါမှာစည်ရင်ပေးရတယ်။စည်ရင်ပေးပြီးတော့အားထုတ်တဲ့အခါကလာမှာတရဲကိုဒေါ်လာ50နဲ့4ဒေါ်လာပေးရတယ်။တရဲကိုဘယ်လောက်လဲ54ဒေါ်လာပေးရ။ဘုန်းကြီးကသူနဲ့တေချာဘောက်ကိုသွားတွေ့တာသူနဲ့အဲ့ဒီမှာနှစ်ပေါင်း30ကျော်ကမာစီဆရာတော်ဘုရားကြီးနန်းကိုတွေ့ခဲ့ရတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ဘုန်းကြီးကပြန်တွေ့တဲ့အခါသူကလည်းဝမ်းမြောက်ဝမ်းသာကြီးပဲသူ့ရဲ့ကမ္မဋ္ဌာန်းဌာနတွေကိုသူကိုယ်တိုင်ဘုန်းကြီးကိုလိုက်ပြီးတော့ပြပေးတယ်အဲ့ဒီမှာမင်းဖက်နဲ့လေလို့အောင်မြင်သလားဆိုတော့မအောင်မြင်ဘူးအောင်မြင်တယ်ဆိုတာခင်ဗျားကြည့်ပြီတဲ့ကျွန်တော်ရဲ့ပထမရိပ်တာပထမရိပ်တာလေးလာရေးစခန်းတဲ့လေးလာရေးစခန်းမှာယောဂီ35ယောက်လက်ခံနေတယ်အဲ့ဒါရက်တူစကန်းနဲ့အခုလို6ရက်တူ5ရက်တူ3ရက်တူ10ရက်တူ10ရက်ဖြစ်ဖွင့်တယ်တလမှတစ်ချိန်ဖွင့်ပေးတယ်တဲ့အဲ့ဒီမှာတရက်ဝင်ရင်လည်းရတယ်ဒေးလေးလာဖို့5ရက်ဝင်ရင်လည်းရတယ်10ရက်ဝင်ရင်လည်းရတယ်ဒီလောက်ပဲတဲ့အဲ့ဒါလေးလာရေးစကန်းနဲ့အဲ့ဒီကနေမှကိုယ်တိုင်အားထုတ်လို့ဒီတရားကိုသဘောကျလို့ရက်ရှည်အားထုတ်မယ်ဆိုရင်ဒုတိယစကန်းကိုလာခဲ့တဲ့သူပြောတယ်ဒုတိယစကန်းမှာလည်းစည်ရင်ပေးရအဲ့ဒီမှာစည်ရင်ပေးရတဲ့ကဒုတိယစကန်းမှာလူယောဂီ100လက်ခံတယ်ဘယ်လောက်လက်ခံလဲကိုကြီးတို့ယောဂီများအချိန်လေးတော့နည်းနည်းကြော်သွားပြီထင်ပါတယ်။ဒါလေးတော့ပြီးအောင်ပြောလိုက်မယ်နော်။ယောဂီ အချိန်တရားလက်ခံနေတဲ့သူကတရားလက်ခံတော့ဘယ်နဲ့တော့လို့ယောဂီပြည်သလားခင်ဗျာကြည့်လေတဲ့ကျွန်တော်တရားအပြည့်ပဲတဲ့နှစ်နှစ်စာဖုန်ကင်ပြည့်နေပြီတဲ့ယောဂီစဉ်းပေးထားတာဟာမင်းအောင်မြင်လားကြီးလားလို့ဘုန်းကြီးကမေးတော့အောင်မြင်တယ်လေတဲ့ဒီတတိပဌံတရားကစိတ်ရဲ့ငြိမ်းချမ်းမှုကိုရနိုင်တယ်တဲ့လက်တွေ့ရနိုင်တယ်ကျွန်တော်လက်တွေ့ပေးနိုင်တယ်ဒါကြောင့်မူကျွန်တော်ရဲ့ဆောင်ရွက်မှုတွေကဒီတရားဌာနကြီးကအောင်မြင်တာပါလေနောက်အဲ့ဒီကနေပြီးတော့တတ္တယတရားစကံဆိုတာကိုလိုက်ပို့တယ်တတ္တယစကံကြတော့လေပဲယောဂီ40လောက်လက်ခံတယ်အဲ့ဒီတတ္တယစကံကြီးကလည်းအင်မတန်ကောင်းမွန်တယ်အဲ့ဒီကောင်းမွန်တဲ့အခါသူလိုက်ပို့ပြီးတော့အခန်းတွေရောဘာတွေရောအကုန်လုံးယောဂီရဲ့အခန်းတွေယောဂီနေရာထိုင်ရတဲ့အခန်းတွေစာကံတောက်ခန်းကစပြီးတော့ဇင်းကြံခန်းတွေကစပြီးပြောပြတယ်ဘုန်းကြီးတို့ဒီမှာမြန်မာနိုင်ငံကဒီသတိပဋ္ဌာန်နဲ့ပတ်သက်ပြီးတရားတွေပြဘုန်းကြီးတို့ဒီတရားထိုင်တဲ့နေရာလောက်ပဲဘုန်းကြီးတို့လုပ်ပေးနိုင်တယ်ဇင်းကြံလျှောက်ဖို့တည်တတ်လုံးမပေးနိုင်ဘူးသူရဲ့ဗာဒီကမ္မဋ္ဌာန်းဌာနကြီးမှာဇင်းညံလျှောက်တဲ့နေရာဆိုလို့တီးတန့်ခမ်းမကြီးတွေလုပ်ပေးတယ်။နောက်ဆုံးတယောက်တည်းအေးချမ်းစွာလျှောက်မယ်ဆိုရင်တယောက်တည်းလျှောက်တဲ့မှန်လုံကန်းကြီးတွေလုပ်ပေးထားတယ်။အဲ့ဒီလောက်ထိအောင်ဇင်းညံကိုအထူးအားပေးပြီးတော့အားပြုပြီးတော့အထုတ်စီပါနဲ့။အဲ့ဒီမှာသူအခန်းကိုပြပြီးတော့ဒီကျောင်းဒီတတ္တယတရားစခန်းကြီးရဲ့ဒီအဆောက်ကြီးဦးကြီးတစ်ခုလုံးကိုတဦးတည်းကလှူတာပါတဲ့။တဦးတည်းကလှူတာလဲဆိုတော့ဘယ်ကလှူတာလဲဆိုတော့ချူဟာတဲ့အစ္စရေးကဒါလည်းပဲဆရာတော်ဗျာဓမ္မဟဝေရခတိဓမ္မစာကျွန်တော်ထံမှာသူဟာလည်းပဲစိတ်ပင်မှန်စိတ်ဆင်းရဲမှုတွေကြုံတွေ့ပြီးတော့ကျွန်တော်တရားစကားဝင်ပြီးတော့သူကိုယ်တိုင်အားထုတ်တဲ့အခါမှာစိတ်ရဲ့ငြိမ်းချမ်းမှုတွေရပြီးတော့မင်းတို့ဘာလုပ်ဖို့ရှိလဲလို့မေးတဲ့အခါမှာငါတို့ဒီလိုလုပ်ချင်တယ်ဆိုတော့အဲ့ဒီလိုဆိုရင်ငါလုပ်ပေးမယ်ဆိုပြီးတော့အကုန်ကြခံပြီးသူတူဦးတဲ့နဲ့အကုန်ကြခံပြီးတိဆောက်ပေးသွားတာပါအဲ့ဒီမှာငါတို့ကျွန်တော်တို့ကလှူထားတဲ့အလှငွေလေးတွေတော့ရှိပါလေဆိုအေးမင်းတို့လှူထားတဲ့အလှငွေထည့်ကျင်တဲ့တော့ထည့်ကျန်တာငါအားလုံးလှူမယ်ဆိုပြီးတော့အဲ့ဒီမှာတူဦးရဲကဒီကျောင်းဆောင်ကြီးကိုအကုန်လုံးဆောက်ပေးသွားတာလူ40ကျော်လောက်ဆက်ပါလေအခန်းကြီးအခန်းကြီးအသီးသီးအဲ့ဒီမှာတရားထိုင်ခန်းကြီးခမ်းမကြီးစားတောက်ခန်းကြီးအပြည့်စုံပါပါလေအဲ့ဒီလိုခမ်းမကြီးတစ်ခုလုံးကိုဆောက်ဦးကြီးအကုန်လုံးဆောက်ပေးသွားတာဒါဘာကြောင့်လဲဆိုတော့ဒီတရားကိုတတိပဋ္ဌံတရားကိုကိုယ်တိုင်လက်တွေ့ရှင်းကြံအားထုတ်တဲ့အခါမှာကိုယ်တိုင်စိတ်ရဲ့ငြိမ်းအေးမှုငြိမ်းချမ်းမှုကိုကိုယ်တိုင်မရခဲ့ဘူးလားကိုယ်တိုင်ရတဲ့အတွေ့အကြုံမှုတရားပေါ်မှာယုံကြည်တရားပေါ်မှာကြည်ညိုတဲ့စိတ်တွေဖြစ်ပြီးတော့ဒီတရားတွေပြန်ပွားစေလိုတဲ့အတွေ့အကြုံမှုအဲ့ဒီမှာနောက်ထပ်တစ်ဆင့်ဉာဏ်နေတက်အောင်ကြိုးစားအားထုတ်နိုင်ဖို့အတွက်ဆိုပြီးတတိယတရားစခန်းဆိုပြီးတော့ဒုတိယတရားစခန်းမှာအောင်မြင်စွာအားထုတ်နိုင်တဲ့ပုဂ္ဂိုလ်များကိုအေးစေးစွာအားထုတ်နိုင်ဖို့အတွက်တတိယတရားစခန်းဆိုပြီးတော့နေရာကြီးဆောက်လုပ်ပေးပါအဲ့ဒီနေရာကိုလေဘုန်းကြီးကိုအကုန်လုံးသူလိုက်ပို့ပြီးတော့ပြပါဒါကြောင့်ဆူလိုရင်းကတော့ဘုန်းကြီးတို့ယောဂီများတကယ်သာဒီတတိပဌံတရားကိုလက်တွေ့ကြကြဆရာသမားညွှန်ကြားတဲ့အတိုင်းအထုတ်ပါသို့တော့ကိုကိုကိုညာလို့ဖြစ်ပါမလားကိုကိုကိုတော့မညာညာလို့မဖြစ်ဘူးခန္ဓာကိုယ်လည်းမညာပါနဲ့စိတ်ကိုယ်လည်းအလိုမလိုက်ပါနဲ့ဟုတ်တယ်မလားတကယ်တရားလို့ကိုလုတော့မယ်ဆိုရင်ခန္ဓာကိုယ်လည်းမညာနဲ့စိတ်ကိုယ်လည်းအလိုမလိုက်နဲ့ဆရာသမားညွှန်ပြတဲ့အတိုင်းလိုက်နာပြီးတော့ဒီတတိပဌံတရားတွေကိုရိုးရိုးသေးသေးကျင့်ပွားသွားမယ်ဆိုရင်ဘာသာကြားဖြစ်တဲ့အဲ့ဒီနိုင်ငံသားတွေရဲ့စိတ်တွေဆင်းရဲမှုတွေတောင်းစိတ်ရဲ့ဆင်းရဲမှုတွေငြိမ်းအေးမှုတွေစိတ်ဆင်းရဲမှုတွေကိုငြိမ်းချမ်းသွားမှုဆိုတာတွေအကျိုးတွေမရခဲ့ဘူးလားဒါဘုန်းကြီးကိုယ်တိုင်သူကိုယ်တိုင်ဒီတရားကမ္မဋ္ဌာန်းဆရာကြီးကိုယ်တိုင်ပြောပြတာကိုကိုယ်တိုင်တွေ့ရအဲ့ဒီအားထုတ်ပြီးတော့ကိုယ်တိုင်ငြိမ်းချမ်းမှုငြိမ်းအေးမှုကြီးရခဲ့ပါလေဆိုတဲ့ပုံကိုယ်တွေကိုလည်းကိုယ်တိုင်တွေ့ရကိုယ်တိုင်နားထောင်ရတယ်ကိုယ်တိုင်မြင်ရတယ်ဒါကြောင့်မို့အဲ့ဒါလေးကိုဘုန်းကြီးတို့ယောဂီများကိုဖောက်တည်ချတဲ့နေရာအဖြစ်ဒုက္ခဒေါမနတဏ္ဏအထင်ကမာယာဆိုတဲ့တရားတော်ရဲ့အကျိုးဟာလက်တွေ့တကယ်ကျင့်ကြံအားထုတ်တဲ့ပုဂ္ဂိုလ်ဟာတကယ်ဆင်းရဲကိုဆင်းရဲရောမငြိမ်းချမ်းဘူးလားစိတ်ဆင်းရဲတွေရောမငြိမ်းချမ်းနိုင်ဘူးလားတကယ်ကိုစင်းရဲ့စိတ်စင်းရဲ့ကြုံလာရင်ဘုန်းကြီးတို့ယောဂီများကိုပြောလိုက်ချင်တာကတကြောင်တမိကြောင်ပစ္စည်းကြောင်စီးပွားကြောင်အိမ်အောင်ရေးကြောင်အကြောင်းတမျိုးမျိုးကြောင်မိမိမှာစိတ်ဖြစ်စည်းမှုတွေဖြစ်လို့စိတ်စင်းရဲမှုကြုံလာပြီးဆိုရင်ဘယ်တရားလေးကိုသတိရရမလဲဒီတတိပဋ္ဌာန်တရားလေးကိုသာငါပွားမယ်ဆိုရင်တော့ငါဒီစိတ်စင်းရဲမှုတွေလွန်မြောက်ပြီးတော့စိတ်ရဲ့ငြိမ်းအေးမှုရမှာပဲဆိုတာအမှန်ယုံကြည်ချက်ထားပြီးကြိုးစားအားထုတ်ရင်စိတ်ရဲ့ငြိမ်းချမ်းမှုတွေမရနိုင်ဘူးလားကဲဒီဆောင်ပုံလေးသူပြီးတော့တရားသိမ့်လိုက်ကြစို့နော်ကိုစင်းရဲကို
ချုံငိမ့်လို့
ဘယ်လန်းစင်ကိုလိုက်ရမယ
်
ကိုစင်းရဲကို
ချုံငိမ့်လို့
တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမေစိတ်ဆင်းရဲကိုချုပ်ငြိမ်လို့ဘယ်လမ်းစဉ်ကိုလိုက်ရမေစိတ်ဆင်းရဲကိုချုပ်ငြိမ်လို့တတိပဋ္ဌာန်လမ်းစဉ်ကိုလိုက်ရမေတကယ်လို့ကိုယ်ဆင်းရဲစိတ်ဆင်းရဲဒီအကြောင်းတမျိုးမျိုးကြောင့်ကြုံတွေ့လာရင်ဘယ်လမ်းစဉ်လိုက်ကြမလဲဒီတတိပဋ္ဌာန်လမ်းစဉ်အတိုင်းလိုက်နာကျင့်သုံးအားထုတ်ရင်တကယ်ကိုယ်ဆင်းရဲစိတ်ဆင်းရဲရောမချုပ်ငြိမ်နိုင်ဘူးလားအဲ့လိုချုပ်ငြိမ်နိုင်ကြောင်းကိုမြတ်စွာဘုရားရှင်ကိုရတော်တိုင်းကြွေးကြော်ပြီးတော့ဟောခဲ့တာလေဧကယနောယံဘေခွေမေဃောတတ္တနာဝိတုဒ္ဓိယာတောကပိဒေဝနံတမအတိကမယာဒုက္ခဒေါမနတာနံအထင်ကမယညာယတာတိကမယာနိဗ္ဗာန်တာသစ္စိကရိယာယယရိတံသတ္တရောတတိပဋ္ဌာနာဘေကဝေယံတော်များအိုချစ်သားတို့သတ္တရော၄ပါးကုန်သောယရိတံယေဤမိတတိပဋ္ဌာနာဆွေမြတ်တော်မှတ်ရမှုတတိဆွေမြတ်မှုတတိပဋ္ဌာန်ဟူသောကျင့်လန်သည်တန်တိရှိကုန်၏ယံဆွေမြတ်တော်မှတ်ရမှုတတိဆွေမြတ်မှုတတိပဋ္ဌာန်ဟူသောအကျင့်လန်သည်တတ္တနာဘုရားပြည့်စည်ကဗုဒ္ဓရိယသာဝကလောလုံးစုံသောတတ္တဝါပေါင်းတို့၏ဝိတုဒ္ဓိယစေငြိခြင်းမှာကင်းဝေးစင်ကြဲကြစေခြင်းဟာဧကယနောမေဃောတကုရီသောလံတကြောင်တိသောလံဖြစ်ပါ၏တောကပိဒေဝနာဆွေရင်ပူဆွေခြင်းတောကငိုကြွေးခြင်းပိဒေဝရူကိုတမတိကမယလွန်မြောက်စေခြင်းဟာဧကယနောမေဃောတကုရီသောလံတကြောင်တိသောလံဖြစ်ပါ၏ဒုက္ခဒေါမနတာနာကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတာတို့ကိုအထင်ကမယာချုပ်ငြိမ်ပွေပြောက်စေခြင်းဟာဧကယနောမေဃောတကုဒီသောလံတကြောင်ဒီသောလံဖြစ်ပါပြီတတိကေစုတောင်းမြှဝေချာရအောင်ဤသို့ပြုပြမြတ်ဗုံညာကြောင့်ချမ်းမြေဤကြည်ဘိမဲ့မြည်သည်ရွှေပြည်ထုတ်ချောင်းလမ်းမကောက်ဖဲရောက်ရပါလို့ထိုးထိုးဘဝကျင်းလေရလေဒုက္ခပိဒံယမ္မအပေါင်းမကောင်းဟုသမျှမတွေးရပင်မကောင်းဟုသမျှမကြားရပင်တပ္ပဣစ္ဆာမင်္ဂလာကိုရွေကားတရရင်ရစေတော်ယနေ့ယခုပြူပြူသမျှမြဘာကကိုယနေ့ယခုပြူပြူသမျှမြဘာကကိုဆိုတာယနေ့ဒီဓမ္မစကုဓမ္မယုံတော်ကြီးအတွင်းဓမ္မခမ်းမကြီးအတွင်းမှာတရားဘာဝနာတွေဟောပြောနိုင်အောင်မာသတိပဋ္ဌာန်ဝိပဿနာတရားတွေဟောပြောနိုင်အောင်အားထုတ်နိုင်အောင်ဆောင်ရွက်ရတဲ့ဝေယဝဆကုသိုလ်တွေမရှိကြဘူးလားနောက်ပြီးတော့ဓမ္မပူဇာနေရာအဖြစ်မိမိတို့နေ့စဉ်နေ့စဉ်ပူဇော်ကြတဲ့ကုသိုလ်တွေမရှိကြဘူးလားနောက်ပြီးတော့အခုတရားဘာဝနာတွေပွားများအားထုတ်ကြတဲ့ဆရာတော်ဘုရားနဲ့တကွအားလုံးယောဂီသူတော်ရှင်များကိုအာယုံစွမ်းနေဆက်ကလူတန်းညအယုံစွမ်းစက်ကလူတန်းညားတွေကုသိုလ်ရှင်များတော့ကုကျော်ကျော်မချီချီဝင်းမိသားစုများနောက်နေ့မုံမတဲ့မိချင်းကကလမှာလဲမုံမြလာစွာသောဆွမ်းခဲပွဲဘောဇင်ချူချင်းရတာဖြာဖြာတို့ကိုအလိုရှိတိုင်းဖုံးပေးသုံးဆောင်နှံရန်အတွက်စက်ကလူတန်းညားတွေကုသိုလ်ရှင်များကလည်းပဲကုကျော်ကျော်မချီချီဝင်းတို့မိသားစုများတရားတရားအင်မတန်ထက်သန်ကြတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်အားမထုတ်နိုင်ပေမဲ့အားထုတ်နိုင်တဲ့ပုဂ္ဂိုလ်တွေကိုမိမိတို့ဒီမှာဆွမ်းဖြင့်ပစ္စည်းလေးပါဖြင့်ထောက်ပံ့လူတန်းမယ်ဆိုပြီးတော့ဘုန်းကြီးကိုလည်းလူလူသည်မရှိတော့အောင်လာပြီးတော့တခါလေခဏခဏလာပြီးတော့အဲ့မှာထောက်ပံ့ညလူတန်းညမေးလျှောက်ကြအဲ့လိုတရားတရားနဲ့ပြည့်စုံကြတဲ့ပုဂ္ဂိုလ်တွေဟာဒီသီလနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်များကိုလှူရတယ်ဆိုတာပို့ပြီးတော့အကျိုးမများဘူးလား ကုသိုလ်ရတာချင်းတော့အတူတူပဲနော်သီလမရှိတဲ့ပုဂ္ဂိုလ်လူရင်လည်းကုသိုလ်မရဘူးလားဒါပေမဲ့သီလရှိတဲ့ပုဂ္ဂိုလ်လူရရင်အကျိုးကပိုပြီးတော့မများဘူးလားပိုပြီးတော့အကျိုးများတယ်ဒါကြောင့်သီလရှိတဲ့ပုဂ္ဂိုလ်များကိုကုရွေးချယ်ပြီးတော့လှူဒန်းကြတယ်ဒီချာချာကုသိုလ်ရှင်များကလည်းမိမိစွမ်းနဲ့တည်းများအချိုးပွဲတွေဆွရင်ပွဲတွေယူလာပြီးတော့လှူဒန်းကြတာလေးရှိတယ်နောက်ပြီးတော့ညအနေပိုင်းမှာအာဟာရဒါနအဖြစ်လည်းပဲဘုန်းကြီးတို့ဒီကဓမ္မယုံတရားကကြီးတက္ကမကြီးများဖြစ်ကြတဲ့ဒေါက်တာဦးမောင်မောင်တို့ဒေါ်မေယူတို့သမီးလေးမတ်ချူတင်မောင်တို့ ਨੇ မိသားစုများ ਨੇ အခုမတ်သင်းဆန္ဒခိုင်တို့ကလည်းပဲမိမိတို့ဒီမှာအာဟာရဒါနအဖြစ် ਨੇ ညနေပိုင်းမှာတရားနာရန်ရောက်ရှိပြီးတော့လာကြတဲ့ဓမ္မမိသားစုများကိုအာဟာရဒါန ਨੇ လူကြတန်းကြလေအဲ့ဒီကုသိုလ်အစူးစူးတွေပေါ့အခုတရားနာရတဲ့ကုသိုလ်တင်နာတွေတထိုင်အတွင်းစောင့်တည်ဆောင်တင်ရတဲ့ကုသိုလ်ဒီကုသိုလ်အစူးစူးတွေကိုအားလုံးအမိဖမစာပြီးတော့ဝိနည်းအများကိုအမြတ်တမ်းပြေးဝေကြရအောင်နော်ယနေ့ယခုပြူပြူသည်မြတ
်
မြတ်ဘာကကိုမိဘဆရာမျိုးတဟာနှင
့
်ကိုမဆောင်ကြံ
ကို
ဆောင်နက္ကအရင်စ၍ရှိသည်မြလုံးစုံဘုံ
31
ဖြစ်ဖြစ်သည်မ
ြ
ဝိနေယတို
့
ရကြပါစေ
ပ
ေငါဝေသည
်
ညာထွေတာတို့ခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြတော်မူကြပါကုန်လောသာဓုသာဓုသာဓုအလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့တရားတော်လာအတိုင်းတတိပဌံတရားတွေကိုကိုယ်တိုင်လက်တွေ့ကျင့်သုံးပွားများအားထုတ်ပြီးတော့ကိုယ်ဆင်းရဲစိတ်ဆင်းရဲတွေလွန်မြောက်ချုပ်ငြိမ်းနိုင်တဲ့အဆင့်တိအောင်ကျင့်ကြံပွားများအားထုတ်နိုင်ကြပြီလျင်ဘုရားမြတ်စွာသာသနာတော်ကြီးကဘာနှံ့ပြန့်အောင်သာသနာပြုနိုင်ကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးများဖြစ်ကြပါစေ။